the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်စက်တင်ဘာ4ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ website, Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တန်းညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့ဒီ KB နဲ့မြောက်ရီမြို့မှာဝေထင်း drone နဲ့ဗုံးကျဲတက်ခတ်ခံရလို့ခေအုပ်ချုပ်ရေးမှူးနဲ့ဒုတိယပုံမှုရေးအဆင့်ရိုက်တိုင်မှုတို့ပါဝင်လူတစားစင်ကျော်ထိခိုက်သေဆုံးမှုတွေရှိခဲ့ပါတယ်။ American ပြည်သူအနေနဲ့တရုတ်ကို semiconductor တပိုင်းလက်ကူးပစ္စည်းတွေဆက်ပြီးတော့ရောင်းချသွားမယ်ဆိုပေမဲ့တရုတ်စစ်တပ်လူတဲ့စွန့်ရင်မြင့်တဲ့ပစ္စည်းတွေမပါဘူးလို့ American ကုန်သွယ်ရေးဝန်ကြီးကပြောပါတယ်။ဆရတီထိတ်တဲရောင်သတင်းတွေကိုဥတ္တမောင်သားနဲ့အတူကြီးညာပြီးသွားလို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတန်းညူကြီးဒီကနေ့မကြခင်ကြားကြရမှာတွေထဲမှာတော့
ဒီကလေးချောင်းတိုက်ခိုက်မှုတွေနဲ့ကင်းထောက်လေရင်ကနေကင်းထောက်လေရင်နေလာတာဒီချောင်းတိုက်ခိုက်မှုတွေလောက်တာဒါတွေကတော့ရှိပါတယ
်အခုကြားခဲ့ရတာကတော့ဒီမိုကရေစီဆွေးနွေးကနေကဒါမှဒီချောင်းကိုသတင်းတွေပြီးမှနားဆင်ကြရမှာပါဒုတိယပိုင်းနိုင်ဘက်မှာတော့ကမ္ဘာမြောက်မီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရေစုံတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုဦးတာညုံနဲ့ကျွန်တော်တပောင်သားတို့ကပြောပြပါမယ
်ထိုင်းနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့ကခေအုပ်ချုပ်မှုရုံနဲ့ရဲစခန်းတစ်ခုကိုအဝေးထင်း drone နဲ့ဗုံးကျဲတက်ခတ်ခံရလို့ခေအုပ်ချုပ်မှုနဲ့ဒုတိယပုံမှုရေးအဆင့်ရှိရဲ့ရိုက်တိုင်မှုတို့ပါဝင်လူတစ်ဒါဇင်ကျော်ထိခိုက်သေဆုံးမှုရှိတယ်လို့ဒေသတွင်းသတင်းတွေရသိရပါတယ်သေဆုံးသူ3ဦးထက်မနည်းရှိပြီးတော့သေဆုံးသူတွေထဲမှာတော့ခေအုပ်ချုပ်မှုနဲ့ထွေးဝန်ထမ်းတချို့ပါတယ်လို့သိရပါတယ်သေဆုံးမှုအတိအကျကိုတော့ဒီကြားအတည်ပြုလို့တော့မရသေးပါဘူးစက်တင်ဘာလ3ရက်နေ့ညနေ6နာရီကျော်မှာမြောက်ဒီရဲစခန်းညပိုင်း9နာရီကျော်မှာတော့ KI ထွေးဥယုံတို့တိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်သူတွေထဲမှာစစ်တပ်ပိုင်းအရာရှိတချို့အပြင်ရင်ထဲရဲတွေလည်းပါတယ်လို့ဒေသခံတူက VOA ကိုပြောပါတယ်အခုလိုတိုက်ခိုက်ခံရပြီးတဲ့နောက်မှာတော့မြောက်ရီမျိုးတွေမှာနေကြာဆောင်တပ်တွေနဲ့စစ်တပ်လုံခြုံရေးတပ်တွေနေရာယူလှုပ်ရှားခဲ့ကြတယ်လို့ဆိုပါတယ်ဒီတက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဆက်တွယ်မေးမြန်းမှုကြိုးစားပေမဲ့ဆက်တွယ်လို့မရပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးအခုတက်ခိုက်မှုကိုတော့ Federal Wings Drone တပ်ဖွဲ့ကတက်ခိုက်တာဆိုပြီးတော့သတင်းတချို့မှာဖော်ပြပါရတယ်မြောက်ရီမြို့နယ်အတွင်းမှာတော့ကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကဒီရက်ပိုင်းအတွင်းမှာစစ်ကောင်စီတပ်စခန်းတွေကိုထုစစ်ဆင်နေပြီးတော့စစ်ကောင်စီဘက်ကလည်းမကြသေးခင်ကသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့မြောက်ရီမြို့အနီးကစစ်ဗျူဟာကျတဲ့လက်ခိုက်တောင်းလက်ခတ်တောင်စကန်ကုန်းကိုပြန်လည်ရဖို့အတွက်အင်အားအလုံးရင်းနဲ့ထိုးစစ်ဆင်ဖို့ကြိုးစားနေခြင်းလည်းဖြစ်ပါတယ်ခင်ဗျာ
။လာမယ့်သတင်းပတ်ထဲအင်ဒိုနီးရှားမှာလုံမဲ့အာဆီယံထိပ်သီးနဲ့ရှေ့အာရှဒေသထိပ်သီးအစည်းအဝေးတွေကိုအမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်တက်ရောက်ဖို့ရှိပြီးအစည်းအဝေးတွေအတွက်အဓိကဆွေးနွေးနိုင်ပွဲဖြစ်လာမယ့်အကြောင်းအရာတွေကတော့ယူကရိန်းစစ်တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့အငြင်းပွားမှုတွေနဲ့အတူမြန်မာနိုင်ငံရဲ့ကိစ္စလည်းပေါင်းဝင်လာဖို့ရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာရာသိစစ်ကောင်စီကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာကိုစားပြုမှုခြံလှပ်ထားပေမဲ့လို့မြန်မာရဲ့ချင်းကမှုနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကြားမှာကွဲလွဲမှုတွေရှိနေပါတယ်။ဂူလာသမဂ္ဂထွေထွေညီလာခံ2021ခုနှစ်ဆုံးဖြတ်ချက်ထမ်းမှာမြန်မာစစ်တပ်အာဏာသိမ်းမှုရှုတ်ချထားတဲ့အပေါ်အင်ဒိုနီးရှား၊စင်ကာပူ၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတို့ကရပ်တည်ထောက်ခံပေးမဲ့ဘရူနိုင်း၊ကမ္ဘောဒီးယား၊လာအိုနဲ့ထိုင်းနိုင်ငံတို့ကမဲမဲပေးပဲနေခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဖြစ်ရှင်မှုအာဆီယံဘုံသဘောထားချမှတ်ခဲ့ပေမဲ့ဘရူနိုင်း၊ကမ္ဘောဒီးယား၊အခုလက်ရှိအင်ဒိုနီးရှားအလဲကျဥက္ကဋ္ဌ30တိုင်ခဲ့ပေမဲ့အပြည့်မထွက်နိုင်ခဲ့ပါဘူး။မကြခင်မှာလိုင်အိုနိုင်ငံကအလဲကျဥက္ကဋ္ဌတာဝန်ယူရမှာမို့အင်ဒိုနီးရှားနိုင်ငံလက်ထက်ကလောက်တိုးတက်မှုကိုမြင်ရပွဲမရှိပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်စီကိုအရေးယူထံကတ်တာတွေချမှတ်ထားသလိုအခုလက်တွေ့နောက်ဆုံးအကြော့မှာတော့စစ်တပ်ကြက်လေယာဉ်စီတွေတင်သွင်းပေးသူတွေကိုပစ်မှတ်ထားအရေးယူခဲ့တာပါ။အနာဒိစစ်တပ်ကိုကောင်းွက်ရှုတ်ချပြီးဒီမိုကရေစီပြန်လည်ပေါ်ဆောင်မှုအမေရိကန်စိုးရရဲ့ရည်ရည်ချက်ကိုဒုတိယသမ္မတဟဲရစ်ကထပ်လောင်းဒီစည်းဝေးမှာပြောဆိုွယ်ရှိပါတယ်
။အမေရိကန်ပြည်အောင်စုအနေနဲ့တရုတ်နိုင်ငံကို semiconductor တပိုင်းလက်ကူးပစ္စည်းတွေဆက်ပြီးတော့ရောင်းချသွားမယ်ဆိုပေမဲ့တရုတ်ကသူ့ရဲ့စစ်တပ်တွေလုံနေတဲ့စွမ်းရည်မြင့်တဲ့ပစ္စည်းတွေတော့မပါဝင်ဘူးလို့အမေရိကန်ကုန်သွယ်ဝန်ကြီးဂျီနာရေမန်ဒူကပြောပါတယ်။ဆိုရင်အမြင့်ဆုံးဖြစ်တဲ့ညံရီတုချစ်ပြားလေးတွေကိုတော့အမေရိကန်ကဘတော့မှတရုတ်ကိုရောင်းပြီးမှမဟုတ်ဘူးလို့ကုန်သွယ်ရေးဝန်ကြီးကဒီ CNN သတင်းဌာနနဲ့တနင်္လာနေ့နေ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးရေမန်ဒိုဟာတရုတ်တောင်ဝန်ရှိသူတွေနဲ့ဘေကျင်းပြည်တော်မှာမကြသေးခင်ကတွေ့ဆုံပြီးတဲ့နောက်အမေရိကန်တရုတ်ဆက်သွယ်စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စရပ်အတော်များများကိုဆွေးနွေးခဲ့ပါတယ်။အဲဒီနောက်တရုတ်ခီးစင်နဲ့ပတ်သက်ပြီးတော့သတင်းဌာနအင်တာဗျူးတွေအတော်များများလုပ်ခဲ့တာပါ။ ဩဂတ်စ်လနောက်ပိုင်းတရုတ်ကသွားမဲ့ခီးစဉ်မတိုင်ခင်လေးမှာပဲသူ့ရဲ့အီးမေးလ်တွေကိုတရုတ်ကကြားပြဖောက်ယူခဲ့တယ်ဆိုတာကိုသူသိရှိတဲ့အကြောင်းတရုတ်တာဝန်ရှိသူတွေကိုတည့်ပြောခဲ့တယ်လို့ကုန်သင်းဝန်ကြီးရိုင်မန်ဒိုက NBC မင်းမြန်ကန်တစ်ခုမှာပြောပါတယ် CNN မင်းမြန်ကန်မှာတော့တရုတ်ဘက်ကဒါကိုသူ့ကိုမသိသလိုရည်ရွယ်ချက်ရှိရှိဒီအခြေအနေကိုမသိသလိုပဲသူတို့အနေနဲ့ရည်ရွယ်ချက်ရှိရှိဆောင်ရွက်တာမျိုးမရှိဘူးလို့တုံ့ပြန်တဲ့အကြောင်းပြောပါတယ်ဒါပေမဲ့ဒီလိုမျိုးဆက်ပြီးတော့လုပ်နေမယ်ဆိုရင်တော့အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ခက်မယ်ဆိုတာကိုတော့တရုတ်တာဝန်ရှိသူတွေကိုသူသတိပေးပြောခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်တရုတ်မှာအမေရိကန်စီးပွားရေးလုပ်ငန်းတွေလောကကံရပို့ပြီးတော့ခက်ခဲအောင်လို့တရုတ်ဘက်ကလုပ်နေတယ်လို့တရုတ်တာဝန်ရှိသူတွေကိုသူပြောဆိုခဲ့တဲ့အကြောင်း CBS သတင်းဌာနအင်တာဗျူးမှာလည်းပြောပါတယ်။အမေရိကန်ကုမ္ပဏီတွေအတွက်ထင်သာမြင်သာရှိတဲ့ပတ်ဝန်းကျင်နဲ့ရှင်ပြိုင်မှုမျှစေတဲ့ဈေးကွက်တွေရှိစေဖို့လိုရဲဆိုတာကိုပြောခဲ့တဲ့အကြောင်းနောက်နှစ်ဖက်တည်ငြိမ်တဲ့ကုန်သတ်မှုဆက်ဆံတွေရှိဖို့တရုတ်ဘက်ကလိုက်လျောလာမယ်လို့သူ့အနေနဲ့မျှော်လင့်တဲ့အကြောင်းလည်းပြောပါရယ်အမေရိကန်နဲ့တရုတ်ကြားနှစ်ဆင်ကုန်သွယ်မှုတန်ဖိုး900ဘီလီယံကျော်ရှိနေပြီမဲ့ပြီးခဲ့တဲ့နှစ်တွေအတွင်းနှစ်နိုင်ငံကြားမှာတင်းမာမှုတွေတိုးလာတာမို့လို့အမေရိကန်လုပ်ငန်းတွေတရုတ်မှာလုတ်ကင်ဖို့အတွက်ပို့ပြီးတော့စင်ကာပူချက်တွေရှိလာနေပါရယ်ခင်ဗျာ
လေမော်ဒိုင်းဟိုက်ကူဟာထိုင်ဝမ်ရှစ်တောင်ပိုင်းကိုတနင်္ခရီနေ့နောက်ပိုင်းမှာစတင်ဝင်ရောက်လာပြီးဖြစ်တဲ့အတိုင်းပဲဒီဒေသမှာရှိကြတဲ့ KI နဲ့မြို့တွေမှာအတန်းတွေဖြစ်အလုံသမားတွေတရက်အလုံးပိတ်လိုက်ပါတယ်အင်္ဂါနေ့မထွက်ကြဖို့ထိုင်ဝမ်သမ္မတဆိုင်ယင်းဝန်ကလည်းလူထုကိုအကြံပေးထားပါတယ်။ဘူးကြီးလက်ပြင်းကြောက်နေတာကြောင့်လေကြောင်းလိုင်းတွေနဲ့ဂရုခီးစင်တွေလည်းဖျက်သိမ်းလိုက်ကြပါတယ်။ထိုင်ပင်တိုင်းကလေစစ်ကိုဆင်းသက်ကြမဲ့လေရင်တွေလည်းမဆင်းသက်ကြတော့ပဲရပ်ထားကြတဲ့လေရင်တွေကိုလေမုန်တိုင်းနဲ့အတူလွင့်မသွားစေဖို့မြေပြင်မှာကျိုးတွေနဲ့အခိုင်ချီထားလိုက်ကြပါတယ်။ဒီလေမုန်တိုင်းဟာထိုင်ဝမ်ကိုလင်းနေအတွင်းပထမဆုံးတိုက်ခိုက်တဲ့လေမုန်တိုင်းနဲ့ဖြစ်ပါတယ်။ထိုင်ဝမ်မိုးလေဝသဌာနရဲ့အလိုအရဒေတိုက်နှုတ်မိုင်းတနာရီ85ပိုင်းလုံးရှိပြီးလေပြင်းကြချိန်မှာတနာရီ108ပိုင်းလုံးအထိရှိနိုင်ပါတယ်။ဟိုက်ကူလေမုန်တိုင်းဟာထိုင်ဝမ်ရေလက်ကြားကိုမဝေရောက်မီထိုင်ဝမ်တောက်ပိုင်းကိုဖြတ်ကျော်သွားပြီးတရုတ်ပြည်ကိုဆက်သွားမယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံကွမ်နောက်ပြည်နယ်ချန်ထူးမြို့မှာတော့အာရဘိုင်တွေကမြို့သူမြို့သားတွေကိုမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားကြပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.3 kHz 40.3 kHz 51.83 kHz 59.95 kHz 15.95 လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ခင်းနိုင်ငံတကာသတင်းကိုဆက်လက်တင်ပြနေပါတယ်ယူကရိန်းဘက်ကရုရှားကိုဒရုန်းတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာတဲ့အချိန်မှာပဲအခုစောင်းဥပောက်အစောပိုင်းမှာတော့ဒရုန်းထုတ်လုပ်မှုတွေကိုတိုးလုံသွားဖို့စီစဉ်နေတယ်လို့ယူကရိန်းကာကွယ်ဝန်ကြီး Oleksiy Reznikov ကပြောပါတယ်။ယူကရိန်းဟာရုရှားရဲ့လေယာဉ်ကူးတွေကိုလေကြောင်းသုံးဒရုန်းတွေနဲ့အသုံးပြုတိုက်ခိုက်နေတယ်လို့ပဲရုရှားထိန်းချုပ်ထားတဲ့ Crimea သွားတဲ့တင်မောတွေနဲ့တံတားတွေကိုလည်းလေကြောင်းသုံးဒရုန်းတွေနဲ့အသုံးပြုတိုက်ခိုက်နေတာပါ။တချို့ရက်တွေမှာဆိုရင်တော့ယူကရိန်းဘက်ကဒဇင်နဲ့ချီတဲ့ drone တွေဟာရုရှားနိုင်ငံအတွင်းပိုင်းထဲကိုရုတ်ချီးဝင်ရောက်တိုက်ခိုက်တယ်လို့ပဲအဲ့ဒီတိုက်ခိုက်မှုတွေဟာယူကရိန်းကနေပြီးတော့မိုင်300ကျော်ဝေးရဲ့ရုရှားအနောက်ခြမ်းက Pskov မြို့အထိကိုရောက်ပါတယ် drone တွေကိုအရေးအတွက်များများတိုးထုတ်သွားမယ်လို့ယူကရိန်းကာကွယ်ဝန်ကြီးကယူကရိန်းနိုင်ငံပိုင်သတင်းဌာနကိုပြောပါတယ်ရုရှားပိုင်နက်တွေဒဲတိုက်ခိုက်တဲ့ drone တွေဟာယူကရိန်းပြည်တွင်းထုတ် drone တွေကိုပဲတုံးနေရှိပါတယ်အနောက်စုကထောက်ပံ့တဲ့လက်နက်တွေနဲ့ရုရှားပိုင်နက်ကိုမတိုက်ပါဘူးဆိုပြီးတော့ယူကရိန်းကအာမခံထားတာမို့လို့ပါပြီးခဲ့တဲ့ဒီပတ်အတွင်းမှာပဲယူကရိန်း drone အစင်280ဒဇင်းကိုဖျက်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကတောက်ကြနေမှာကြေညာခဲ့ပါတယ်။ဒါကိုကြည့်လို့ရှိရင်နှစ်နိုင်ငံကြားမှာ drone စစ်ပွဲကပိုပြီးတော့အရှိန်မြင့်လာတာကိုပြနေပါတယ်။ရုရှားကစစ်ပွဲအတွက်အထူးအသုံးပြုတဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာဆိုပြီးတော့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာတော့ဒီယူကရိန်းရဲ့ကောက်နှံတင်ပို့မှုမှာအရေးပါလာတဲ့ဒနူဘီမြစ်ရဲ့စစ်ကမ်းအဆောက်အုံတွေကိုရုရှား drone တွေနဲ့တိုက်ခိုက်တာခံရပါတယ်။ရုရှားနဲ့သဘောတူထားတဲ့ကောက်နှံတင်ပို့မှုလမ်းကြောင်းပြတ်သွားပြီးတဲ့နောက်ပိုင်းဒနူဘီဟာဒီယူကရိန်းရဲ့ကောက်နှံတင်ပို့မှုအဓိကလမ်းကြောင်းဖြစ်လာတာပါ။အခုတနူနေနေအစောပိုင်းတုန်းကလည်းတောင်ပိုင်းအိုဒီရှားဒေသကိုရုရှားကပစ်လွှတ်လိုက်တဲ့အီရန်လုတ်ရှဟက်ဒရုန်း25စင်းတဲ့က22စင်းကိုယူကရိန်းဘက်ကနေပြီးတော့ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလီဒါက Telegram လူမှုကွန်ရက်မှာထုတ်ပြန်ထားပါတယ်ခင်ဗျာ
။မော်ဂိုလီးယားနိုင်ငံမြို့တော်ကအာဇာခွင့်မှာကျင်းပခဲ့တဲ့ပုပ်ယဟန်မင်းကြီး Francis ရဲ့ဝတ်ပြုစုတောင်းပွဲကိုတရုတ်ရာဘူးတွေပါဝင်ခမန်းလူရဲ2000လောက်တင်းခွန်နေကတက်ရောက်ခဲ့ကြပါတယ်။အာရှတလောကခီးသွွားနေတဲ့ Catholic ဘာသာဝင်တွေတက်ရောက်ခဲ့ကြတာမို့တမန်ကျမ်းစာပါတဲ့ခန္ဓာအထက်မှာခရီးသွားခဲ့တဲ့အီဘရာဟင်ရဲ့အကြောင်းကိုပုပ်ယဟန်မင်းကြီးကဟောကြားခဲ့ပါတယ်။ဒါဟာကျွန်တော်အတွက်အလို့ကိုအရေးကြီးတဲ့အချိန်ခါဖြစ်ပါတယ်လို့မွန်ဂိုလီးယားခရစ်ယာန်ဖရန်စစ်ကိုဘေးစကာလန်ကပြောကြားပါတယ်။ မွန်ဂိုလီးယားကိုခရစ်ယာန်ဘာသာနဲ့တွဲပြီးမသိကြပါဘူး။အာရှတိုက်ပြည်အားလုံးကလူတွေအများကြီးတက်ရောက်ကြတာဆိုတော့စိတ်လှုပ်ရှားစရာပါလို့ဘရာဇီးနိုင်ငံကခရီးသည်လူကတ်စ်ဘာရီရာကလည်းဒီပွဲကိုတက်ရောက်ပြီးမှပြောပါတယ်။ကမ္ဘာမှာကက်သလစ်ဘာသာဝင်အတိုင်ဝင်အနည်းဆုံးနဲ့အသစ်ဆုံးလည်းဖြစ်တဲ့မွန်ဂိုလီးယားကိုစိတ်အားတက်ကြွစေဖို့ပုပ်ယေဟန်မင်းကြီးကကြွားရောက်ခဲ့တာဖြစ်ပါတယ်။ဒါဟာမွန်ဂိုလီးယားကိုလာတဲ့ပုပ်ယေဟန်မင်းကြီးရဲ့ပထမခီးဆုံးခီးစဉ်လည်းဖြစ်ပါတယ်။အနာကြီးမကြတဲ့အိန္ဒိယရုရှားနဲ့တရုတ်တို့နဲ့မွန်ဂိုလီးယားရဲ့ဆက်ဆံရေးကမချောမမွေ့ဖြစ်လာတဲ့အချိန်မှာပုံရဟန်းမင်းကြီးကရောက်ရှိလာတာလည်းဖြစ်ပါတယ်
။ယူရိုနိုင်ငံမြောက်ပိုင်းကရေနံပေါ်ကျွယ်တဲ့ကက်ကွတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကလူမျိုးရေးထိရုံးတွေဖြစ်ပြီးတဲ့နောက်ပိုင်းနောက်ထပ်ကြမ်းဖက်မှုတွေတားဆီးဖို့အတွက်လူမျိုးရေးတပ်တွေကိုတပ်ဖြန့်ချထားတယ်ဆိုပြီးတော့ပြောခွင့်ရသူကပြောပါတယ်။ရက်တံကြာတင်းမမှုတွေဖြစ်ခဲ့တဲ့နောက်ပိုင်းစစ်ရင်တွေတုန်းကတော့လူမျိုးနွယ်စုတွေကြားတက်ခိုက်မှုမှာဆန္ဒပြသူ၄ဦးသေဆုံးခဲ့ပါတယ်။သေဆုံးသူ၄ဦးလုံးဟာကလူမျိုးတွေဖြစ်တယ်ဆိုပြီးတော့ရဲနဲ့စစ်ဖက်သတင်းရင်းမြစ်တွေကပြောပါတယ်။တင်းဦးလီနေမှာတော့ညမထွက်ရမေးကိုပြန်ယုံသိမ်းလိုက်ပြီးတော့မော်တော်ယာဉ်တွေလည်းပုံမှန်လိုသွားလာနေကြပါပြီလို့ကာကွတ်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့လို့အချမ်းဖတ်မှုတွေကိုတားဆီးဖို့နဲ့ရဲသားတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်လမ်းတွေပေါ်မှာနောက်ထပ်လူမျိုးရေးတပ်တွေကိုတိုးမြင့်ချထားတယ်လို့သူကပြောပါတယ်။အငြင်းပွားမှုဖြစ်တဲ့ကာကွတ်မြို့ကအဆောက်အုံဟာတချိန်တုန်းက KDP ခတ်ဒီမိုကရက်တစ်ပါတီရဲ့ဌာနချုပ်ဖြစ်ခဲ့ပြီးတော့2018ခုနှစ်ကစပြီးတော့ IRA စစ်တပ်ကစစ်စခန်းဖြစ်တဲ့အုံပြုထားတာပါဒီအဆောက်အုံကို KDP ပါတီကိုပြောင်းလဲဖို့ကိစ္စပြန်ဆိုင်ထားဖို့အတွက် IRA ဖရတရားရုံးချုပ်ကဒီနေ့နေ့မှာအရေးပေါ်ဆုံးဖြတ်ခဲ့တယ်လို့ IRA နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်ဒီစီရင်ချက်ကြောင့်တင်းမာမှုတွေပိုတိုးလာနိုင်ပါတယ်စစ်ရဟယင်တွေမြို့ပေါ်မှာတင်းနှုန်နေနေကပြောင်းဝဲနေကြတယ်လို့ဒေသခံတွေက Writer သတင်းဌာနကိုဖုန်းကတဆင့်ပြောပါတယ်အထူးကြိုးမှာပေါင်းသူတော်များများကိုရဲကဖမ်းထားတယ်လို့လည်းမျိုးကန်ကပြောပါတယ်အခုလိုဖမ်းဆီးတဲ့သတင်းကိုတော့ရဲကမှတ်ချက်ပေးဖို့ညှင်းဆန်ထားပါတယ
်ကဘာရဲ့နေရာတော်တော်များများမှာနေစေမိုးလေဝသသတင်းကိုရနေကြပြီမဲ့အာဖရိကမှာနေထိုင်နေကြတဲ့လူဦးရေသန်းပေါင်း1300မှာအများစုကတော့နေစေမိုးလေဝသဘလို့နေမလဲဆိုတာကိုကြိုပြီးမသိကြပါဘူးအာဖရိကရဲ့ပထမဆုံးရာသီဥတုထိပ်သီးအစည်းအဝေးကိုတနင်္လာနေ့မှာစတင်ပါပါအာဖရိကတိုက်ဟာဥတုရာသီအပြောင်းလဲဖြစ်အောင်အ ਨੇ ဆုံးလုပ်ခဲ့တဲ့ဒေသဖြစ်ပေမဲ့ဥရုယာသီအပြောင်းလဲကြောင့်အများဆုံးခံရတဲ့ဒေသဖြစ်ခဲ့တာကိုဒီစီဝေးမှာမိမောင်းထိုးပြကြမှာဖြစ်ပါတယ်။ဒီချိန်သီးညီလာခံမှာစွားရင်ကိစ္စတွေကနေလဲရစိုက်ပျိုးရေးအထိအကြောင်းရပြုစုကိုဆွေးနွေးကြမှာပါ။အာဖရိကဟာတရုတ်အိန္ဒိယနဲ့အမေရိကန်ပြည်တော်စုသုံးနိုင်ငံပေါင်းတဲ့ကြီးပါတယ်။ဒါပေမဲ့မိုးလေဝသကိုတိုက်တာလိုက်ကြည့်နိုင်တဲ့ရေဒါနဲ့ဆိုင်ယာပစ္စည်းအောက်38ခုပဲရှိတယ်လို့ကမ္ဘာမိုးလေဝသဖွဲ့ကြီးကပြောပါတယ်။တနင်္လာနေ့မနက်ခင်းနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုကိုသားညူနဲ့အတူကျွန်တော်တို့ကြင်ညာပေးခဲ့ကြတာပါအခုတော့ဒီမိုကရေစီဆွေးနွေးကောင်းကိုစတင်ညမှာတယ်ဒီတစ်ပတ်အတွက်တော့အနာဂတ်မှာဖြစ်ပေါ်လာမဲ့ Federal တပ်မှာပါဝင်သွားမဲ့ဗမာပြည်သူလူမျိုးရေးတပ် BPL ကပြန်ကြားရေးအဖွဲ့ဝင်ကိုလင်းလင်းကိုမတ်အင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်တင်ပြချင်ပါတယ်
ကရင်နဲ့ကရင်ပြည်ပြည်နယ်တွေမှာပေါ့နော်လေကြောင်းကနေပြီးတော့သူတို့အင်အားသုံးတိုက်ခိုက်နေတဲ့အတွက်ဒီအရက်သားပြည်သူတွေကလည်းတောင်းနဲ့ချီပြီးတော့ဒေးလို့ရအောင်ထပ်ပြေးနေရတဲ့အခြေအနေရှိနေတယ်ပေါ့နော်အထူးသဖြင့် KNU ကမကြသေးခင်ကထုတ်ပြန်တဲ့အရာဆိုလို့ရှိရင်သူတို့ကရင်ပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုဟာအချိန်900ထီတောင်ရှိခဲ့တယ်ဆိုတော့အဲဒီမနေ့ကပေါ့နော်သတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့တယ်ဆိုတော့အခုဒီ BPLA အနေနဲ့ရောဒီခုခံတိုက်ပွဲဝင်နေတဲ့အခြေအနေကဘယ်လိုရှိလဲရှင
်ဟုတ်ကဲ့ဗျအခုထိတော့ဟိုပါပေါ့ကျွန်တော်တို့ဒီအခြေစိုက်ထားတဲ့ဒီတရားကွန်စတီတာနဲ့230ဒေတာမှာဒီအခြေစိုက်ဒေတာမှာရှိရဲမဟာမိတ်တီရဲ့ချင်းရောက်ကွန်မန်အောက်ကနေပဲဒီတိုက်ပွဲကြီးဖော်ဆောင်နေရရှိပါတယ်ဒီအခုဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကနေပြီးတော့ကျွန်တော်တို့အခြေစိုက်တဲ့တပ်မဟာ9ခွင်မှာဆိုရင်တော့ဒီစစ်ကြောင်းထိုးလာတာစစ်ကြောင်းတွေဝင်လာပြီးတော့မရှိတော့ဘူးအဲသူတို့ရဲ့လက်နက်ဖြစ်တဲ့ဒီလေကြောင်းတိုက်ခိုက်မှုပေါ့နော်ဒီကလေကြောင်းတိုက်ခိုက်မှုတွေနဲ့ကင်းထောက်လေရင်ကနေကင်းထောက်လေရင်နေလာတာလေကြောင်းတိုက်ခိုက်မှုတွေရောက်တာဒါတွေကတော့ရှိပါတယ
်ဒီစစ်ကောင်စီဘက်ကတိုက်ခိုက်တဲ့အတွက်ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေရောအခုဆိုရင်ဒီ BBLA တို့ဘက်ကရောပေါ့နော်ကြာဆုံးတာတွေထိခိုက်တံရရတာတွေရောရှိလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ BBLA နေမှာတော့ရှိပါတယ်ဗျဒီဟိုလောလောလတ်လတ်ဆိုရင်ဒီပြီးခဲ့တဲ့လာပိုင်းကပဲကျွန်တော်တို့ရဲဘော်တရားဒီစခန်းသိမ်းတိုက်ပွဲမှာကြာဆုံးခဲ့ပါတယ်
ဆိုတော့အခုစစ်ကောင်စီဘက်ကတော့ဒီ NUG အမျိုးသားညီညွတ်ရေးဆိုရအဖွဲ့အပါဝင်ပေါ့နော်အဲ PDF ပြည်သူ့ကာကွယ်ရေးဒီတက်တွေရောနောက်ပြီးတော့သူ့ကိုဆန့်ကျင်တဲ့အဖွဲ့တွေကိုသူကဒီအကြမ်းဖက်အဖွဲ့ဖြစ်ပြီးတော့အကြမ်းဖက်အဖွဲ့ဖြစ်သူတို့တတ်မှတ်ပြီးတော့ဟိုအပြတ်ချိန်မုံသွားမယ်ဆိုပြီးတော့သူတို့ညင်ညာချက်တွေထုတ်ပြန်ထားတယ်ဗိုလ်ချုပ်မှုကြီးမေးအောင်လိုက်ကိုတိုင်းကလည်းသူ့မိကိုနေမှာထည့်သွင်းပြောဆိုသွားတာရှိတယ်အဲ့တော့အခုလိုစစ်ကောင်စီဘက်ကလည်းအင်အားသုံးတိုက်ခိုက်နေတယ်ဒီတစ်ဖက်မှာလည်းဆန့်ကျင်တဲ့အဖွဲ့အစည်းတွေကနေပြီးတော့လည်းပြန်ပြီးတော့ခုခံတော်လှန်နေရဆိုတော့နှစ်ဖက်စလုံးဘလို့အခြေအနေတွေရောက်နေလဲဆိုတဲ့အနေအထားပေါ်မှာတုံ့တက်ချက်ဘလို့ရှိလဲ
စစ်ကောင်စီဘက်ကတော့ဒါသူတို့ကတော့အပြတ်ချိန်မုံမယ်ဆိုပြီးတော့ကြွေးကြော်ထားတာပေါ့နော်ဒါသူ့ကိုဆန့်ကျင်တဲ့သူမှန်သမျှပေါ့ဆိုတော့ဆန့်ကျင်တဲ့သူတွေမှာအခုအိယအိုတွေပေါ့အဲလူမျိုးစုလက်နက်ကိုင်တွေဆိုလို့ရှိရင်လည်းလက်နက်ကိုင်တပ်ဖွဲ့ဝင်တော်တော်များများကဒါဆန့်ကျင်နေတဲ့နေရာမှာပါဝင်နေနောက်တစ်ခုကဒီຫນွေဥတော်လိုင်းမှာပေါ်ပေါက်လာတဲ့ဒီတော်လိုင်းရဲ့တပ်ဖွဲ့ဒီရှိရဲ့ဒီတော်လိုင်းတက်ဖွဲ့တွေရာဆိုလို့ရှိရင်ဒီနှစ်ရာရောစေးရာရောတိုးတက်လာတဲ့အချိန်ကြီးကတော့ဒီလိုမျိုးအပြက်ချေမုန်းနိုင်မှုဆိုတာမလွယ်တော့ပါဘူ
းဟုတ်ကဲ့အဲ့ဒါဘာကြောင့်ပြောနိုင်ရလဲရှင
်အဲဒါကတော့ခုနကျွန်တော်ပြောသူပေါ့နော်ဒီအဓိကကကျွန်တော်တို့ဘက်မှာဖြစ်သူလူရှိတယ်နောက်တစ်ခုကဒီအဖွဲ့ဒီတော်လိုင်းလက်နက်ကိုင်အဖွဲ့တော်တော်များများပေါ့နော်အိယဝေတော်တော်များများလေဒီဆန့်ကျင်တော်လိုင်းရဲ့အဖွဲ့ဘက်မှာရှိတယ်နောက်တစ်ခုကကျွန်တော်တို့တော်လိုင်းတက်ဖွဲ့အနေနဲ့ကလည်းဂျက်မနီပါဘူးဘယ်ဖွဲ့မဆိုနှစ်နှစ်ကာလအတွင်းမှာသူတို့ကျွေလျားနေတာပေါ့နော်တိုးတက်ပြောင်းလဲနေကြရတယ်စေရရဖြစ်လက်နက်ကိုင်လက်နက်အင်အားရရဖြစ်တိုးတက်နေရဖြစ်ကြောင်းမလို့ကျွန်တော်တို့ဒါဟိုအပြက်ချိန်မုန်းနိုင်တော့စစ်ကောင်စီဘက်ကအပြက်ချိန်မုန်းနိုင်မှာမဟုတ်ဘူးဆိုတော့အခိုင်အမာပြောနေပါတယ
်ဒီ PPLA ကိုတီထောင်တာအခုဆိုရင်နှစ်နှစ်ကျော်သွားပြီလို့လည်းသိရတယ်နောက်ပြီးတော့တိုင်းသားလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့နေမြီမှာလည်းဖွဲ့စည်းခဲ့တာဖြစ်တယ်အခြေဆိုင်နေတာလည်းဖြစ်တယ်ဒါပေမဲ့တစ်ဖက်မှာကျတော့ NUG လက်အောက်ခံဒီ PDF ပြည်သူ့ကာကွယ်ရေးတပ်တွေလည်းရှိတယ်။နောက်အခုလိုပေါ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေလည်းရှိနေရတာနဲ့ဒီ PPLA ဆိုတဲ့ဒီလက်နက်ကိုင်တော်လှန်ရေးအဖွဲ့ကိုဘာကြောင့်တည်ထောင်ရလဲရှင
်။ဟုတ်ကဲ့ဒီပေါ့အခုဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံတမိုင်းတလျှောက်မှာရောအခုအနာဂတ်ဒီပေါ့ Federal Democracy ပြည်ထောင်စုကိုတည်ထောင်မယ်အဲဒီတည်ထောင်ရေးဖြစ်စဉ်ပေါ့နော်ဒီဖြစ်စဉ်တလျှောက်မှာရောဒီဗမာလူမျိုးစုကိုကိုစားပြုမဲ့လက်နက်ကင်တက်ဖွဲ့မှုရှိသေးတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီတမိုင်းကွက်လက်ကိုဖြည့်တဲ့သဘောပါပဲ။အဲနောက်တစ်ခုကတော့ NUG ရဲ့ကာကွယ်ဝင်ကြီးဌာန MOD နဲ့ဆိုလဲကျွန်တော်တို့ပူးဒီတကယ်ဟိုပူးတွဲလောက်ဆောင်နေတာတွေရှိတယ်။ဒီ NUG လောက်ခံ PDF တွေရော NUG လောက်ခံမဟုတ်တဲ့ PDF တွေနဲ့ရောကျွန်တော်တို့ဒီကျွန်တော်တို့အခြေစိုက်တဲ့ data တွေမှာစေရပူးတွဲတိုက်ခိုက်နေတာတွေရှိတယ်။ဒီရှမ်းမြောက်ဘက်မှာပေါ့နော်ကိုကန့်611တက်မှာဟာမှာဆိုရင်လေကျွန်တော်တို့ဒီ611တက်မှာလေးမှာဆိုရင်ဒီ PDF တက်ရင်းနေလည်းရှိပါတယ
်ဒီ PPLA မှာအဓိကပါဝင်တဲ့သူတွေ ਨੇ ဒီအထူးသဖြင့် PPLA ကိုဥဆောင်တဲ့သူတွေထဲမှာလည်းဒီတက်ကတော်ចောင်းသားတွေလူငယ်တွေပါဝင်တယ်လို့သိရပါတယ်ဆိုတော့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကဒီ PPLA နဲ့ပတ်သက်ပြီးသူတို့သဘောထားကိုဘယ်လိုတွေ့ရလဲရှင
်အဓိကကတော့အခုကျွန်တော်တို့ရဲ့ကိုကေးရေးမှုပေါ့နော်မောင်ဟိုမောင်ဆောင်ခါပေါ့ခပြားစရာမောင်ဆောင်ခါရဲ့ဒီနိုင်ငံရေးဖြတ်သန်းမှုကြောင့်ပေါ့ဒီလူမျိုးစုလက်နက်ကိုင်တွေရဲ့ယုံကြည်မှုကတော့အပြည့်အဝရရှိတာပါပဲ။ KNL ပေါ့ဒီကျွန်တော်တို့အခြေစိုက်တဲ့ KNL တက်မှာငါပေါ့နော်။ဒီ KNL ဆိုလို့ရှိရင်နေမည်ပေးထားတယ်ကျွန်တော်တို့အဲဒီအရင်တော့ဆိုရင်စံတွေထောက်ပံ့နေအခုချိန်ထိလည်းထောက်ပံ့နေ။အဲလက်နက်ထောက်ပံ့မှုတွေလည်းရှိတယ်ပေါ့နော်။ပြီးရင်စီရေးရာပူးတွဲလှုပ်ဆောင်ဝင်ပေးထားတယ်လှုပ်ဆောင်နေ။နောက်တစ်ခုကတော့ဒီ AA တို့မြောက်ပိုင်းမဟာမိတ်မြောက်ပိုင်းမဟာမိတ်၃ဘွဲ့လို့ဆိုလို့ရှိရင်လည်းဒီတင်တန်းနေဒီဒီနေရာပေါ့နော်နေရာတွေပေးထားတယ်လက်နက်ထောက်ပံ့မှုတွေလည်းရှိပါတယ
်ဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာဒီအားလုံးတောင်းဆိုနေတာပေါ့နော်အခုကျမတို့ဒီအထူးသဖြင့်ပြည်ပမှာလှုပ်ရှားမှုတွေကိုကြည့်လို့ရှိရင်မြမရေးလှုပ်ရှားမှုတွေမှာဒီ Federal Army ပေါ့နော် Federal Tech ပေါ်ပေါက်ရေးဆိုတာတွေကိုလည်းဒီလူထုတွေကြားထဲမှာလှုပ်ရှားသူတွေကြားထဲမှာလည်းတောင်းဆိုလာတာတွေကျမတို့တွေ့ရပါတယ်အဲ့တော့ BPLA နေနေရောဒီလို Federal Army ဆိုတဲ့ Federal Tech ဆိုတဲ့ပေါ်ပေါက်ရေးဆိုတဲ့အပေါ်မှာတကယ်ဖြစ်နိုင်မဖြစ်နိုင်ပေါ့เนาะအဲ့ဒါကိုဘယ်လိုသုံးသပ်လဲရှင
်အာမီဆိုတော့နောက်မှာပေါ့เนาะတကယ်တော့ federal federal move ပေါ့ဒီ move တွေပေါ်မှာအခြေခံရသဘောတူပြီလားတမိုင်းထိုင်နေရအဲဒီ move တွေကလက်ခံရကြပြီလားကြားထဲမှာအဖွဲ့ဝင်ပြည်နယ်တွေကြားထဲမှာပေါ့เนาะသဘောတူပြီဆိုရင်တော့ federal army ကဖြစ်လာမှာပ
ါဟုတ်ကဲ့အဲ့အတွက်ကော PPLA နေနဲ့ကလက်တွေ့မှာဘာတွေဆောင်ရွက်နေတာရှိလဲရှင်
ဟုတ်ကဲ့ဟာကျွန်တော်ခုနပြောသူလေတမိုင်းကွက်လက်တစ်ခုပေါ့နော်ဗမာလူမျိုးစုလက်နက်ကင်တစ်ခုအနေနဲ့ကျွန်တော်တို့ကအဲအိရဝအနေနဲ့ကျွန်တော်တို့ရက်တည်ခြင်းနဲ့ဒါကြောင့်မလို့အဲဟိုပေါ့အခုဗမာနဲ့ဗမာအများစုနေထိုင်တဲ့ဒီဒေတာတွေကိုအခြေဒီ နေမီရဆုံးမနိုင်အောင်လို့ဒီကျွန်တော်စေရေးရသွားနိုင်မှုအတွက်ကျွန်တော်ဒစဒစတစင်းချင်းစီပေါ့နော်ပြင်ဆင်နေတာရှိပါတယ်
အဲ့တော့ BPLA အနေနဲ့ရောလက်နက်ကိုင်ဖွဲ့တစ်ခုအနေနဲ့ဒီနိုင်ငံတကာဥပဒေတွေဖြစ်တဲ့စစ်ရာဇဝတ်ကျူးလွန်မှုတို့နောက်ပြီးတော့ဒီလူသားတုဒီလူသားတုပေါ်ပေါ့နော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့ရောဘယ်လိုလိုက်နာကျင့်သုံးလဲရှင
်ကျွန်တော်တို့ရဲ့ဒီအခြေခံစံတန်ဖိုးတွေမူဝါဒတွေအဲရဲဘော်တွေလိုက်နာမယ်စည်းကမ်းတွေဆိုအထဲမှာဒီရာဇဝတ်သားတွေနဲ့ပတ်သက်ပြီးတော့ဆရာဇဝတ်တွေကိုလိုက်ဆရာဇဝတ်မှုတွေနဲ့ပတ်သက်တဲ့ကိစ္စတွေဒီစစ်တုံးမှန်းတွေပေါ့အဓိကစစ်တုံးမှန်းတွေရဲသားတွေကိုတိုက်ခိုက်တာမျိုးမလုပ်ဘူးပေါ့အဓိကအဲ့ဒါတွေကိုပြောတယ်နောက်တစ်ခုကကိုကိမှုကလည်းအမြဲပြောလို့ရှိတဲ့စကားကမင်းတို့စစ်ကောင်စီလိုပဲကျူးလွန်မယ်စစ်ကောင်စီလိုပဲဒီဟာတွေကိုကျူးလွန်မယ်ဆိုရင်ဒီခုနပြောတဲ့ဆရာဇဝတ်မှုတွေရဲသားတွေဒီတုံးမှန်းစစ်တုံးမှန်းတွေကိုတတ်တာဖြတ်တာဒါတွေကျူးလွန်မယ်ဆိုရင်ဒီစစ်ကောင်စီနဲ့တန်းနဲ့ဖြစ်သွားမယ်ပေါ့နော်နိုင်ငံရေးဂုဏ်သိက္ခာရေးကတန်းနဲ့ဖြစ်သွားလိမ့်မယ်ပြီးတော့မကောင်းတဲ့စစ်သားတွေကိုတော်လှန်မှုအတွက်ကောင်းတဲ့စစ်သားတွေဖြစ်ဖို့လိုတယ်ပေါ့ဒါတွေကိုသူအမြဲပြောလို့ရှိတယ်အဲကျွန်တော်တို့ကလည်းမူဝါဒထဲမှာထည့်ထားတယ်ဆိုပေမဲ့ဟိုစစ်ကောင်စီမှာလည်းဒီလိုမူဝါဒတွေရှိတာဟုတ်ဒါပေမဲ့လက်တွေ့မှာအကောင့်ထဲမဖော်နိုင်တာကိုလည်းတွေ့ရမှာပဲဒီအဲအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီမူဝါဒတွေထည့်ထားသလိုအဲ့ဒီမူဝါဒတွေလက်တွေ့ဖြစ်မြောက်ဖို့အတွက်ကလည်းကျွန်တော်တို့တက်ထဲမှာဒီအခြေခံလေးချင်းကြီးကနေစပြီးတော့အရာရှိလေးချင်းကြီးဘယ်လေးချင်းကြီးမှမဆိုဒီinternational humanitarian law တွေ geneva convention တွေဒီအကြောင်းတွေကိုတင်ကြားတာတည်းအနေနဲ့ထည့်သွင်းတင်ကြားပေးပါတယ
်ကိုလင်းလေးကိုယ်တိုင်ကြတော့ဒီတက္ကသိုလ်ကျောင်းသားတယောက်အနေနဲ့အခုဒီ BPLA အဖွဲ့မှာဟိုပါဝင်လာတဲ့အကြောင်းမျိုးကိုလည်းပြောပြပါအောင်ရှင
်ဟုတ်ပါတော့ကျွန်တော်အနေနဲ့ကတော့အဲဒီအဓိကကလက်နက်ကင်လမ်းစဉ်ကိုရွေးချယ်မယ်ပေါ့လက်နက်ကင်လမ်းစဉ်ကိုရွေးချယ်မယ်ဆိုတဲ့အခါမှာကျွန်တော်ဘယ်အဖွဲ့အစည်းတွေကအဲကျွန်တော်တို့ဝင်လာကြမှာတော့အများကြီးမြင်များဆက်စားမရှိသေးပါဘူးဒါပေမဲ့အဲပေါ်ဒီ BPLA ဆိုတာမျိုးရှိတဲ့အခါမှာကျွန်တော်မူဝါဒတွေကိုတေချာဖတ်တယ်အဓိကကအနာဂတ်နိုင်ငံတော်မှာဒီ Federal ပေါ့နော် Federal နိုင်ငံတော်အတွက်ကတကယ်ကိုနိုင်ငံရေးကြီးမဲ့ချက်ခိုင်ခိုင်မာမာရှိတယ်စေရေးစုဖွဲ့မှုရာကြည်ကြည်လေးလေးရှိတဲ့ဒီ BPLA ကိုဒီဒီဟာတွေကြောက်ရောနောက်တစ်ခုကတော့ဒီတက်ကိုတည်ထောင်တဲ့ကဗျာဆရာမောင်ဆောင်ခါပါနော်အခုတော့လက်ရှိတော့ကိုကေဟူပေါ့သူ့ရဲ့နိုင်ငံရေးဖြတ်တန်းမှုပေါ်ယုံကြည်မှုကြောက်ရော BPLA ကိုရွေးချယ်ခဲ့တာပါ
ဆောဆောပြောသားရတဲ့မှာလေဒီ BPLA ကိုတည်ထောင်ရတဲ့အကြောင်းရင်းမှာဒီဆရာနာရှင်ကိုစန့်ကျင်ပြီးတော့လက်နက်ကင်တိုက်ပွဲဝင်ဖို့ဆိုတဲ့အချက်ကလည်းပါနေတဲ့ခါကျတော့တကယ်စနစ်အပြောင်းလဲကိုလှုပ်ဖို့ဆိုလို့ရှိရင်ဒီလက်နက်ကင်တော်လှန်ရေးလမ်းကြောင်းတစ်ခုတည်းနဲ့ပဲသွားမှာလားတခြားလမ်းကြောင်းတွေအပေါ်မှာရောဘယ်လိုစဉ်းစားတာမျိုးတွေရှိလဲရှင
်ဒီလက်နက်ကင်လမ်းစဉ်ဆိုတာကတော့ဒါမဖြစ်မသားလို့ရွေးရတဲ့ဟိုလမ်းစဉ်တစ်ခုပါပဲဒါပေမဲ့လက်ရှိမှာတော့လက်ရှိနိုင်ငံရဲ့အခင်းအကျင်းပေါ့နော်ကျွန်တော်တို့အာဏာသိမ်းထားတဲ့ဒီစစ်တပ်ပေါ့နော်ဒီစစ်တပ်ရဲ့အခင်းအကျင်းအရဆိုရင်တော့စီရေးရတိုက်ထုတ်မှာပဲနိုင်နိုင်မဲ့အနေအထားမျိုးဖြစ်တယ်ပေါ့ဒါပေမဲ့စနစ်အပြောင်းလဲတစ်ခုလုံးကိုလုပ်ဖို့အတွက်ကတော့ဒီလက်နက်ကင်လမ်းစဉ်တစ်ခုတည်းနဲ့မလုံလောက်ဘူးလို့ယူဆရတယ်အဲနိုင်ငံရေးနီးနားတွေလူမှုပတ်ဝန်းကျင်နီးနားတွေကိုလည်းတိုးအပ်တယ်အဲ့အတွက်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကပြင်ဆင်နေရတာရှိပါတယ်လှုပ်ဆောင်နေရတာလည်းရှိပါတယ်
အခု BPLA အနေနဲ့ရှစ်ဆက်အနာဂတ်ပေါ့နော်အဲ့အတွက်ကိုအခုဟိုဘယ်လိုဆက်ပြီးတော့ရှောက်လှမ်းမလဲနောက်ပြီးတော့အဲ့ဒီအတွက်ရည်မှန်းချက်ပေါ့နော်အနာဂတ်ရည်မှန်းချက်ပန်းနိုင်တာပါလဲရှင
်နာဂတ်ရည်မှန်းချက်ဆိုတာကကျွန်တော်တို့ရဲ့တော်လိုင်းရည်မှန်းချက်ကကနဦးအစတွေကရည်မှန်းထားတဲ့ဟာပဲပေါ့နော်အခုအတိုင်းလေဒီရည်မှန်းချက်ပဲအနာဂတ်ရည်မှန်းချက်ပဲပေါ့အဓိကကဘာလဲဆိုရင်ဒီအဟိုပါဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့ခွင့်ရေးကိုအာမခံတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်ရေးပေါ့နော်ဒါအရေးကြီးတယ်အဲ့ဒီမှာမှဒီပြည်နယ်တွေဒီပြည်နယ်ပြည်အောင်စုအဖွဲ့ဝင်ပြည်နယ်တွေအချင်းချင်းကြားမှာအဲတန်းတူညီမျှမှုရှိဖို့အတွက်ဗမာလူမျိုးစုတွေအတွက်ဗမာပြည်နယ်ဒါမှမဟုတ်လဲဗမာဖက်ဒရယ်ယူနစ်ဒီတည်ထောင်နိုင်ရေးပေါ့ဒါတွေကတော့အဲကျွန်တော်တို့ရဲ့အနာဂတ်ရည်မှန်းချက်တွေဖြစ်တယ်ဆိုတော့ဒီရည်မှန်းချက်တွေကိုလက်တွေ့ကောင်းတဲ့ဖော်နိုင်ဖို့အတွက်ကလည်းကျွန်တော်ခုနပြောလို့ပဲမအများစုတွေနေတဲ့နေရာတွေကိုတွားရမယ်အဲ့ဒါလူမှုထောက်ခံမှုကိုကျွန်တော်တို့ယူရမယ်အဲ့အဲ့အတွက်ကြောင့်လည်းကျွန်တော်တစင်ချင်းစီပြင်ဆင်နေပါတယ
်လူထုထောက်ခံမှုအနေအထားကိုဘယ်လိုတွေးရလဲရှင်။နောက်ဆိုတဖက်မှာကြတော့လေဒီစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်သူတို့ကချက်ပြေးတင်းရှောင်ရတယ်။တဖက်မှာလည်းဒီလိုပြန်ပြီးတော့တိုက်ခိုက်နေကြတော့အဲ့တော့ဘက်နဲ့ဘက်ကြားမှာလူထုကဟိုတစားကန်ပုံစံမျိုးပေါ့နော်သူတို့ပို့ပြီးဒုက္ခရောက်နေတဲ့အတွက်ဒါမျိုးမှပြန်ပြီးတော့တော်လှန်နေတဲ့လူတွေအပေါ်မှာသူတို့ဘက်ကအာသဘောထားပေါ့နော်အဲ့လားဘယ်လိုတွေးရလဲရှင်။
ဟုတ်တခါလေမှာတော့သူတို့လည်းဂျင်းနဲ့ကြက်တဲ့အခြေအနေတွေရှိရပါတော့ဂျင်းနဲ့ကြက်တဲ့ဖြစ်ရတဲ့အခြေအနေတွေရှိတယ်ဒုက္ခရောက်ရတဲ့အခြေအနေတွေရှိတယ်ဒါပေမဲ့လည်းပဲကျွန်တော်တို့မိသားစုတွေဆိုလို့ရှိရင်လည်းဒါပြည်သူတွေပဲလေသူတို့ဆိုလည်းဂျင်းနဲ့ကြက်တဲ့ရောက်ရတာပဲဒီတစ်ဖက်မှာတော်လန်ရေးသမားတွေရှိတယ်တစ်ဖက်မှာစစ်တပ်ရှိတယ် သူတို့ဘာကိုရွေးမလဲပေါ့နော်စစ်တပ်ကိုစစ်တပ်အုပ်ချုပ်မှုအောက်မှာဘယ်လိုမှရှင်သန်လို့မရဘူးဒီလုံးဝအခုဆိုရင်တစားတစားခွင့်ရီကိုပိတ်ပင်နေတစားတစားပဲချုပ်နှောင်နေစီးပွားရေးရလူမှုရေးရအကုန်လုံးခင်းနေချုပ်ချယ်လာရကြောင်းလို့အဲဟိုကျွန်တော်မိသားစုအမြင်ကနေပြောမယ်ဆိုရင်တော့သူတို့ကမကောင်းဘူးဒါအုပ်ချုပ်တာမကောင်းဆိုသူတို့သိနေပြီဒါပဲအဲ့တော့အဆုံးအထိပဲဒီဒေါ်လာကြီးကိုလည်းဆက်ပါသွားမှာ
မိုင်းဂျင်နိုင်ကမင်းပြန်တင်ပြထားတာပါ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအမေရိကန်တို့ကအလုသမာနေ့အဖြစ်ကျင်းပချပါတယ်။ဒီကနေ့ဒီအချိန်မှာတော့နွေဟာသီကုန်ဆုံးတဲ့အထိတ်မှအဖြစ်ချီတက်ပွဲတွေ၊မိသားစုတွေ့ဆုံပွဲတွေ၊ပျော်ပွဲစားတွေကျင်းပချပါတယ်။ဒါပေမဲ့လည်းအလုသမာနေ့ဟာဆိုရင်အမေရိကန်အလုသမာတွေနောက်အမေရိကန်ပြည်တော်စုရဲ့ကျွေးဝတ်တိုးတက်ရေးမှာသူတို့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုဂုဏ်ပြုတာဖြစ်ပါတယ်။19ရာစုနှစ်အလဲပိုင်းကာလတွေကနေ20ရာစုရဲ့ပထမဆုံးနှစ်ပေါင်း25နှစ်လောက်အတွင်းဒီအမျိုးသားတွေနဲ့အမျိုးသမီးတွေဟာဒီကနေ့အများအပြားခံစားနေကြရတဲ့အခွင့်အရေးတွေအတွက်ခက်ခဲခဲခဲတိုက်ပွဲဝင်ခဲ့ကြရတာပါသူတို့ရဲ့အကျိုးကျေးဇူးကြောင့်အခုအခါမှာတော့တပတ်ကို9ရက်အလုတ်ချိန်နာရီ40ဘေးကင်းလုံခြုံတဲ့လုပ်ငန်းခွင်အနားယူအပန်းဖြေဖို့နဲ့နာမကျန်ဖြစ်တဲ့အခါလစာနဲ့ခွင့်ယူခွင့်တို့ရရှိပါတယ်ကလေးတွေဟာချောင်းမီးသွေးတွင်းတွေကပုံတွေဆွဲဖို့လေခွင်းတွေမှာစိုက်ပျိုးရေးလုပ်ဖို့ဒါမှမဟုတ်လဲတမ်းမဏိစေယုံတွေကကြမ်းခင်းတွေကိုတန့်ရှင်းရေးလုပ်ဖို့မဟုတ်ဘဲပိုကောင်းတဲ့အနာဂတ်အတွက်ကြောင်းတက်ရမယ်ဆိုတာကိုသူတို့နားလည်ခဲ့ကြပါတယ်အလုပ်ဆိုတာလောက်ခလာစားရရှိရေးထက်ပိုတယ်ဆိုတာကိုဖခင်ဖြစ်သူကငငယ်ကလေးကသူ့ကိုတင်ခဲ့တယ်လို့တမရဂျိုးဘိုက်တန်ကပြောပါတယ
် Everyone's entitled to be treated with dignity.
ဒါဟာဂုံသိက္ခာလေးစားမှုနဲ့အတိုင်းဝိုင်းအတွင်းကကိုယ့်နေရာဖြစ်ပါတယ်။ကိုယ်သားသမီးတွေကိုကြည့်ပြီးအားလုံးအဆင်ပြေသွားမယ်ဆိုတာကိုသူတို့ကိုအမှတ်ကန်ချက်ပေးထားတာလည်းဖြစ်ပါတယ်။အမေရိကန်တွေနေ့စဉ်အလုပ်သွားတာဟာသူတို့ရဲ့စားဝတ်နေရေးအတွက်တောင်မဟုတ်ဘဲအနာဂတ်အတွက်မျှော်လင့်ချက်နဲ့ဘဝကိုတည်ဆောက်နေကြတာဖြစ်ပါတယ်။ဒီလိုဆောင်ရွက်နေကြတဲ့သူတို့ဟာကျွန်တော်တို့နိုင်ငံကိုတည်ဆောက်မောင်းနှင်စောင့်ရှောက်ပြီးကြီးထွားလာစေတာဖြစ်ပါတယ်။
အလုတ်သမားလူဒန်းစားအတွက်စီးပွားရေးဆိုင်ရာလွတ်လပ်မှုမရှိရင်အမေရိကန်အများစုအတွက်လွတ်လပ်မှုရှိမှာမဟုတ်ဘူးဆိုတာကိုအလုတ်သမားခေါင်းဆောင်တွေကလှုပ်ရှားမှုအစောပိုင်းရက်တွေကတည်းကနားလည်ခဲ့ကြပါတယ်။စီးရုံးလှုပ်ရှားမှုဆန္ဒပြမှုနဲ့တပိတ်မှောက်မှုမှာတစည်းတလုံးနဲ့စုပေါင်းဆောင်ရွက်လှုပ်ရှားမှုတွေကိုပူးပေါင်းမှသူတို့နဲ့ထိုက်တန်တဲ့ဂုဏ်သိက္ခာကောင်းမွန်တဲ့လုပ်ငန်းခွင်မျှတတဲ့အခချင်းကိုရရှိအောင်မြင်မယ်ဆိုတာကိုသူတို့နားလည်ခဲ့ကြပါတယ်။အလုတ်ကျိုးစားတဲ့အမေရိကန်တွေဟာနိုင်ငံရဲ့ကြိုးယူဖြစ်တယ်လို့သမရဖိုက်တင်ကပြောပါတယ
် When unions win
လူလတ်တန်းစားတွေကအမေရိကန်ကိုတိဆောက်ပြီးတပ်မကပြည်ကလူလတ်တန်းစားကိုထိဆောင်ပါတယ်တည်မြဲတဲ့လူလတ်တန်းစားတရားအတွက်ပံ့ပိုးမှုတွေကိုတပ်မကတွေကဖော်ဆောင်ခဲ့တာဖြစ်ပြီးအလုတ်သမားတွေမှာအလုတ်သမားအလုံးကိုကျွန်တော်တို့ဂုဏ်ပြုပါတယ်ဒါပြင်သူတို့ရဲ့အတွန့်ရှည်တဲ့လှုပ်ရှားမှုဟာဆိုရင်ကျွန်တော်တို့ရဲ့စီးပွားရေးကိုဆက်လက်လှုပ်ရှားတက်ကြွစေပြီးကျွန်တော်တို့နိုင်ငံခိုင်မာစေပါတယ
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ website လိပ်စာကတော့burmese.voanews.com ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ၊ရေဒီယိုအသံလွှင့်အစီအစဉ်တွေကို VOA Internet စာမျက်နှာမှာနားထောင်နိုင်သလိုပင်မစာမျက်နှာလက်ရဘက်မှာတွေ့ရနိုင်တဲ့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာတွေ၊ TV Magazine နဲ့ Video သတင်းတွေကိုလည်းကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဘက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းကြားကြရအောင်ပါပါ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click က ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE မြန်မာပိုင်းရဲ့အစီအစဉ်ရဲ့2023ခုနှစ် September 4ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်လက်ပြီးကမ္ဘာ့ပြည်မမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်လိုက်ကြအောင်ပါ။မြန်မာနိုင်ငံမှာတချိန်တိုးကျဆင်းနေတဲ့စီးပွားရေးအခြေအနေဟာစစ်တပ်အုပ်ချုပ်တွေတွေနလန်းထူးနိုင်မှာမဟုတ်ဘူးလို့စီးပွားရေးနိုင်ငံရေးကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။2021ခုနှစ်စမှာဆီယနာတိမ်ပြီးကလေးကပြည်သူလူထုဟာရွှေဈေးငွေဈေးဒီလိုဈေးကွက်တစ်ခုလုံးရိုက်ခိုက်စေတဲ့ဈေးနှုန်းတွေရောစံဈေးစီဈေးလိုအခြေခံစားတောက်ကုန်ဈေးတွေပါစံချိန်တင်မြင့်တက်လာတဲ့အခြေအနေနဲ့အလူလဲရင်ဆိုင်နေရပါတယ်။ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သိနိုင်ကအခုလိုတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေလက်ရှိအချိန်မှာအခြေအနေဆိုးရွားနေတဲ့မြန်မာစီးပွားရေးဘယ်အချိန်မှာနလန်းပြန်ထူနိုင်မလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါဒေါ်လာဈေးရွှေဈေးဆန်ဈေးဆေးဈေးတွေအပါအဝင်အထွေထွေကုန်ဈေးနှုန်းတွေတဟုန်တိုးတက်နေခြင်းအလောက်ကန်ရှားပါအလောက်လက်မဲ့တွေများလာခြင်းအိမ်တော်စုတွေဝင်ငွေရောနေလာကစီးပွားရေးပုံမကျက်တဲလာခြင်းပြည်ပရင်းနှီးမြှုပ်နှံမှုတွေနိုင်ငံခြားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာနေခြင်းစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေပုံမပြင်းထန်လာခြင်းတဘာဝဘေးစစ်ဘေးတွေကြောင့်မလုံမကြုံဖြစ်နေခြင်းမှာအယက်သားအစိုးရလက်ထက်ကတည်းစစ်ကောင်စီလက်ထက်မှာနိုင်ငံရဲ့ GDP ကိုတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောတဲ့အကြောင်းသတင်းကိုအံ့ဩစွာဖတ်ရှုရပါတယ်အယက်သားအစိုးရလက်ထက်ကတည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်းမတည်ငြိမ်သည့်တိုင်စုစုပေါင်းပြည်တွင်းထုတ်ကုန် GDP တိုးတက်လာတယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောတဲ့အကြောင်းအယက်သားအစိုးရလက်ထက်2019-2020ခုနှစ်တွင်မှာနိုင်ငံရဲ့ GDP ဟာအနှုန်း 5.9% ခန့်လုံရှိနေရာကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း2021-2022တွင်မှာအပေါင်း300ခန့်လုံအထက်ရရှိအောင်ဆောင်ရွက်နိုင်ခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကဩဂုတ်လ25ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စီးပွားရေးရာကော်မတီစည်းဝေးမှာပြောကြားခဲ့တာဖြစ်တယ်လို့ဩဂုတ်လ26ရက်နေ့ ARD သတင်းမှာဖော်ပြထားပါတယ်စစ်ကောင်စီဥက္ကဋ္ဌကတော့ဘယ်လိုအချက်လက်တွေပေါ်အခြေခံပြီးပြောတယ်မသိပါဘူး ARD သတင်းဌာနကတော့စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်တွေဟာကမ္ဘာစီးပွားရေးကိန်းဂဏန်းတွေကိုမျက်ခြေမပြတ်စောင့်ကြည့်ပြီးနှစ်စဉ်အစည်းအဝေးခန်းစားတွေထုတ်ပြန်နေတဲ့ကမ္ဘာပိုင်းရဲ့ကိန်းဂဏန်းတွေနဲ့တော့ကွဲလွဲနေတယ်လို့ထောက်ပြထားပါတယ
်2020ခုနှစ်မှာမြန်မာနိုင်ငံရဲ့ GDP ဟာ2019ခုနှစ်ထက်10ဘီလီယံကျော်တိုးတက်ခဲ့ပြီးတော့88.93%ရှိခဲ့ပါတယ်ဒါပေမဲ့2021ခုနှစ်မှာတော့ GDP ဟာ14ဘီလီယံနီးပါးလျော့ကျပြီး65.12 ဘီလီယံအထိရောက်ရှိသွားတဲ့အတွက်ရာခိုင်နှုန်းအဖြစ် 18 ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်။2022မှာတော့ GDP ဆက်လက်လျော့နေပြီးတော့ 59.36 ဘီလီယံသာရှိတာမို့2020ခုနှစ်နဲ့နှိုင်းယှဉ်ရင်25ရာခိုင်နှုန်းကျဆင်းသွားတာတွေ့ရတယ်လို့ကမ္ဘာ့ဘဏ်ရဲ့အချက်လက်တွေကကိုးကားပြီးအေယာဝတီသတင်းဌာနကဖော်ပြထားပါတယ်။ဩဂတ်လ29ရက်နေ့ VOA သတင်းမှာလဲစံစဘာအယောင်းဝယ်ကန့်သက်လာမဲ့အရေးဈေးကွက်အတွင်းစိုးရိမ်ဆိုတဲ့သတင်းတစ်ပုဒ်ကိုတွေ့ရပါတယ်။အဲ့ဒီသတင်းမှာစဘာဝယ်သူကြိတ်ခွဲတူလောင်တဲ့အဆင့်တိုင်းကိုစောင့်ကြည့်မှတ်တမ်းတင်ဖို့စစ်ကောင်စီလက်အောက်ခံစံလုပ်ငန်းရှင်တွေရဲ့ဩဂတ်လ29ရက်နေ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။ပြည်တွင်စံစည်းလုံးကိုထိန်းချုပ်နိုင်ဖို့တိပစံတင်ပို့တာကိုတလခွဲလောက်ရည်နာထားပါမယ်။စဘာတင်ရင်1,000ငွေပမာဏနဲ့ဆိုရင်ကျပ်ငွေ2,000ထပ်ပို့ပြီးတော့လောင်ထားခွင့်မရှိတော့သလိုစောင့်ကြည့်ထိန်းချုပ်မှုစနစ်နဲ့လွတ်ကင်းနေတဲ့စံအယောင်းဝယ်တွေကိုစစ်ကောင်စီကအရေးယူဖို့အထီးဖြစ်လာနိုင်ခြင်းရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒီအကြောင်းတွေကိုမြန်မာနိုင်ငံစံစဘာကုန်သည်များအသင်းဝင်ကုန်သည်တအူက VOA ကိုအခုလိုပြောပါတယ်။
မင်းကတို့ဒီကြီးကြီးကပြောတာရှိတာတော့ဒီ ဒီလိုတက်တာကိုတို့ကပြည့်စုံတဲ့တော့ပြီးတော့တို့အခုကျွန်တော်တို့ဆန်စဘာကရေးကြီးတဲ့ဒေတာတွေပြောတယ်ဆိုတာကစဘာဝင်လို့ရတယ်စမတ်ကတော့ဝင်တယ်။နောက်လည်းဟိုဆန်ရောက်လိုက်လို့စမတ်ကတော့ဝင်တယ်။စက်ပတ်ကြီးစမတ်ကတော့ဝင်တယ်။အဲ့ဒါကစမတ်ကစမတ်ဘာဝတ်တယ်လို့ပြောတယ်။ပြီးတော့ဘောဒီကကစမတ်ကစမတ်ဘာဝတ်တယ်လို့ဒီမှာတော့စမတ်ဘာဝတ်တယ်။တာပြီးကြီးကြီးကတော့ဒီစမတ်ကိုပို့တယ်လို့အဲ့အဲ့လည်းတော့အောက်မှာပြောတယ်။အဲ့စက်ကစင်ဒီဆောင်ဒီစိတ်ချလို့တော့ပို့မလဲ။ဆက်ပြီးလည်းခေါ်ဖို့ကုံကတော့အများကြီးလောင်ကြောင်ခွင့်မရှိတော့ပြည်မလား။ဒါကဖောက်ရအောင်မယ်ဒီကုံတယ်လို့တော့
ဘယ်အချိန်ပြေးရမလဲဆိုတဲ့စိတ်နဲ့ကောက်ဆိုင်နေရတယ်ဆိုတဲ့ရုပ်တံသတင်းတပုတ်ကိုလေဩဂုတ်လ29ရက်နေ့က ARD သတင်းမှကြည့်ရပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်တဲကိုစစ်ကောင်စီတပ်တွေစစ်ကြောင်းထိုးနေတာကြောင့်စဘာဆိုင်ပြိုးကျိန်ဖြစ်ပေမဲ့ကောက်ဆိုင်သူပြိုးနှုတ်သူတွေနဲ့လဲထွန်သူတွေထွက်ပြေးနေရတဲ့အကြောင်းသတင်းဖြစ်ပါတယ်။နေမင်းမတီငိမ်မအေးချမ်းတဲ့အတွက်စဘာဆိုင်ပြိုးရေးကိုအားဆိုင်မလုပ်နိုင်တာကိုပေါ်လွင်စေတဲ့သတင်းပါ။အပြေဝမဆိုင်ပြိုးနိုင်ရင်နောက်ဆက်တွဲအနေနဲ့စဘာအထွက်လည်းရော့လာနိုင်ပါတယ်။ဆန်စဘာဟာမြန်မာနိုင်ငံရဲ့အဓိကစားသုံးကုန်ဖြစ်သလိုအဓိကပို့ကုန်တစ်ခုလည်းဖြစ်ပါတယ်။အလုတ်ကန်ရှားပါအလုတ်လက်မဲ့တွေများလာပြီးအိမ်တော်စုတွေဝင်ငွေကျဆင်းနေချိန်မှာအဓိကစားသုံးကုန်ဖြစ်တဲ့ဆန်စည်းနှုံကြီးမြင့်လာခြင်းဟာအခြေခံလူသားစားကိုဘူးလေးရာဖယုံဆင့်ဆိုးသလိုဖြစ်လာနိုင်ပါတယ်။အဓိကနိုင်ငံခြားပို့ကုန်ဖြစ်တဲ့ဆန်ကိုပြည်တွင်းဖူလုံရေးအတွက်ပြည်ပတင်ပို့မှုရဆိုင်ထားမယ်ဆိုရင်နိုင်ငံခြားဝင်ငွေရော့နေလာပါမယ်။နိုင်ငံခြားဝင်ငွေမရှိရင်သွင်းကုန်တင်သွင်းဖို့လည်းအခက်အခဲဖြစ်လာမှာပါမြမစီးပွားရေးကမုံလုံးစက်ကူကအခြေအနေမျိုးလို့ဆိုရမှာပ
ါဒါကြောင့်လဲအယ်ဂျာဇီရာသတင်းဌာနကစစ်တကအာနာသိမ့်ပြီးနောက်ပိုင်းမြမစီးပွားရေးဟာရိုလာကိုစတာစီးနေရသလိုပဲလို့ခေါင်းစဉ်ပေးပြီး2023ခုနှစ်ဖေဖော်ဝါရီလ၂ရက်နေ့မှာစောင်းပါတပုတ်ရေးသားခဲ့တာဖြစ်ပါတယ်ပဋိပက္ခတွေပြင်းပြင်းထန်ထန်ဖြစ်နေပါတယ်ဥပဒေတွေစီးမြင်စီကံတွေကရုတ်တရက်ပြောင်းလဲနေပါတယ်ပွေလေးမြေသားမှုကလည်းမရှိလေတော့စီးပွားရေးလုံရတာအခက်ခဲတွေကဒူးနဲ့ဒီမိုရိုလာကိုစတာစီးနေရတယ်လို့ပဲလို့ဥပမာပေးရေးသားထားတာဖြစ်ပါတယ်အဲ့ဒီဆောင်းပါရဲ့အဆုံးသတ်မှာအောင်သက်ဆိုတဲ့အောင်မြင်တဲ့လုပ်ငန်းရှင်တဦးကအခုလက်ရှိမြန်မာနိုင်ငံဟာကျွန်တော်ဘဝမှာကြုံဘူးသမျှအဆိုးဆုံးအခြေအနေမှာရောက်နေပါတယ်စီးပွားရေးပြိုလဲပျက်စီးလူအဖွဲ့အစည်းလည်းပြိုကွဲအရာအလုံးပြိုပြတ်သွားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့တိုင်းပြည်ရဲ့အနာဂတ်ကိုယုံကြည်တယ်လို့ပြောရင်မင်းအံ့ဩသွားမှာလား။ဘာကြောင့်လဲဆိုတော့အရှုံးမပေးဘဲယုံကန်ကြဖို့ငါတို့စိတ်ပိုင်းဖြတ်ထားလို့ပဲလို့ပြောဆိုကြောင်းနဲ့အဆုံးသတ်ထားပါတယ်
။ဘာကြောင့်အခုလိုဒေါ်လာဈေးရွှေဈေးဆန်ဈေးတွေအပါအဝင်ကုန်ဈေးနှုန်းတွေဇက်တိုက်တက်နေရတာလဲ။လက်တလောအကြောင်းရင်းသုံးချက်ရှိတယ်လို့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ဘောဂပီတာပမောက္ခဒေါက်တာမင်းမင်းတော်က ARD သတင်းဌာနနဲ့တွေ့ဆုံကမှပြောပါတယ်။အဲ့ဒီသုံးချက်ကတော့အမေရိကန်ပြည်ထောင်စုကစစ်ကောင်စီရဲ့နိုင်ငံခြားကုန်သွယ်မှုဘဏ် MFDB နဲ့ယင်းဒီမြို့နယ်မှုနဲ့ကုသရန်ဝယ်ရေးဘဏ် MICB တွေကိုအေးအေးယူပိတ်ဆို့တန်းခတ်တာစစ်ကောင်စီဘိုးဘဏ်က2000တန်ငွေစက်ကူတွေရိုက်နှိပ်ထုတ်ဝေတာနဲ့စင်ကာပူ UOB ဘဏ်ကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဝန်ဆောင်မှုတွေရပ်ဆိုင်းလိုက်တာကြောင့်လို့ဆိုပါတယ်။ဒေါက်တာမင်းမင်းတော်ကတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တည်ငြိမ်မှုရှိဖို့လိုအပ်ပါတယ်။စစ်တပ်အုပ်ချုပ်နေတဲ့ရွေးတော့တည်ငြိမ်မှုရှိမှာမဟုတ်တဲ့အတွက်တိုင်းပြည်အတွက်ကတော့အခြေအနေမကောင်းဘူးလို့ဆိုပါတယ်ဒီလိုအခြေအနေမျိုးမှာအရတအစုရလက်ထက်ကတည်းစစ်ကောင်စီလက်ထက်မှာ GDP ပိုပြီးတိုးတက်လာတယ်ဆိုတာဖြစ်နိုင်ပါမလားကမ္ဘာပံနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့ကိန်းဂဏန်အချက်လက်တွေနဲ့စီးပွားရေးပညာရှင်တွေရဲ့သုံးသပ်ချက်တွေဟာမြန်မာစီးပွားရေးတိုးတက်နေသလားဆုတ်ယုတ်ကျဆင်းနေသလားဆိုတာပေါ်လွင်နေပါတယ်လက်ရှိဆိုးရွားနေတဲ့မြန်မာစီးပွားရေးဘယ်လိုအခြေအနေမှာပြန်လည်ကောင်းမွန်လာမလဲဩစတြေးလျနိုင်ငံမက်ခွာရီတက်ကသူကစီးပွားရေးပမောက္ခချောင်းတနေကစစ်တပ်အုပ်ချုပ်မှုအဆုံးသတ်မှတ်တာမြမစီးပွားရေးပြန်လည်နလန်ထူးမယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIP ကိုမှတ်ချက်ပြီးပြောကြားခဲ့ကြောင်းပါခင်ဗျာ
ဟုတ်ပြီသွေးနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲကိုရောက်လို့လာပါပြီ။ဒီဘက်မှာတော့တရုတ်ကလှုပ်လာတဲ့ကမ္ဘာလုံခြုံရေးအစီအမံပေါ်စစ်စစ်သုံးသပ်ထားတာကိုနားဆင်ကြအောင်ပါ
။ကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကို မြန်မာအပါအဝင်မဲခေါက်နိုင်ငံတွေမှာအကောင့်ထည့်ဖို့တရုတ်နိုင်ငံကလှုံ့ဆော်လာပါတယ် GSI ကိုလမ်းချမ်းမဲခေါက်ပူးပေါင်းဆောင်ရွက်ရေးအစီအမံ LMC နဲ့ပေါင်းစပ်ပြီးအကောင့်ထည့်ဖို့လှုံ့ဆော်နေတာပါစစ်ကောင်စီအပါအဝင်ထိုင်းလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့ကလည်းဒီအစီအမံကိုထောက်ခံကြောင်းပြောထားပါတယ်မြန်မာနိုင်ငံရဲ့ပဋိပက္ခအာဆီယံမညွန့်ညွတ်မှုနဲ့တရုတ်ဩဇာကြီးထွားလာမှုတို့အကြားGSI ဟာဒေသတွင်းလုံခြုံရေးအခြေအနေပေါ်တက်ရောက်မှုတွေရှိလာနိုင်ပါတယ် GSI အဆိုပြုပြီးနောက်လုံခြုံရေးကဏ္ဍမှာမြန်မာတရုတ်နှစ်နိုင်ငံအကြားနှစ်နိုင်ငံဆက်ဆံရေးအရာဒါမကနိုင်ငံလုံးရန်နရားတွေကနေတဆင့်လဲပူးပေါင်းဆောင်ရွက်နေပါတယ်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကိုတရုတ်နိုင်ငံကတင်နန်းပေးတာတွေရှိခဲ့ပါတယ်အထူးသဖြင့်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုက်ဖြတ်ဖို့ဖြစ်ပါတယ်ဒီအတွက်တရုတ်မြန်မာထိုင်းလာအိုလေးနိုင်ငံပူးပေါင်းဆက်ဆင်ရေးကိုလည်းစတင်ခဲ့ပါတယ်တရုတ်အာဆီယံဥပဒေရေးရာသုတေသနစန္ဒာနဲ့စစ်ကောင်စီဥပဒေရေးရာဝန်ကြီးဌာနတို့အကြားနားလည်မှုစာချုပ်လာတစ်ခုလည်းဇူလိုင်လမှာလက်မှတ်ရေးထိုးခဲ့ပါတယ်ဒါကြောင့်တရုတ်နိုင်ငံရဲ့ဥပဒေရေးရာစံနှုန်းတွေမြန်မာနိုင်ငံကိုကူးလူးလာမလားဆိုတာစောင့်ကြည့်ရမှာပါ GSI အရာ LMC မူပေါင်းအောက်မှာတမယိုးကြမဟုတ်တဲ့လုံခြုံရေးကိစ္စတွေကိုတိုးမြင့်ဆောင်ရွက်ဖို့တရုတ်နိုင်ငံကရည်ရွယ်ထားပါတယ်။မြန်မာနိုင်ငံအပါအဝင်မဲခေါင်ဒေသတွေမှာ GSI ရှေ့ပြင်းဆုံးတစ်ခုအကောင့်ထဲပေါ်မှာပါ။မူရစ်တိုက်ဖြတ်ရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုက်ဖြတ်ဖို့စစ်ကောင်စီပြည်ထောင်ရေးဝန်ကြီးနဲ့တရုတ်တမတ်တို့မေလာထဲမှာဆွေးနွေးခဲ့ကြပါတယ်။ဒါအပြင်လာမယ့်9နှစ်အတွင်းတရားဥပဒေစိုးမိုးရေးတည်နှံပေါင်း 9,000 ခန့်ပေးဖို့ရှိနေပါတယ်။တရုတ်နိုင်ငံကပူချမဲ့ဒီတည်နှံတွေမှာမြန်မာအပါအဝင်မဲခေါင်နိုင်ငံတွေပါဝင်ရမှာပါတစ်ဖက်မှာလည်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့အတွက်အထူးလှုပ်ရှားမှုအထွေထွေညှိနှိုင်းရေးစင်တာတစ်ခုကိုထိုင်းနိုင်ငံချင်းမိုင်မြို့မှာတည်ထောင်ဖို့ရှိပါတယ်ဒါကြောင့်မဲခေါင်ဒေသတွေနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနှိမ့်နှင်းရေးကပိုပြီးရှေ့ရောက်လာနိုင်ပါတယ် GSI ကြောင့်တရုတ်နဲ့အမေရိကန်နိုင်ငံအကြားတင်းမာမှုတိုးလာပြီးဒေသတွင်းဖိအားများလာမှာကိုအာဆီယံနိုင်ငံတွေကစိုးရိမ်နေကြပါတယ်အာဆီယံနိုင်ငံတွေကြားမှာလည်း GSI ပေါ်သဘောထားကွဲပြားမှုတွေရှိနေပါတယ်။အရှေ့တောင်အာရှကုန်းတွဲနိုင်ငံတွေကတော့ GSI ကိုထောက်ခံထားကြပါတယ်။ပင်လယ်ရေကြောင်းနိုင်ငံတွေကတော့ GSI ကိုသတိနဲ့ချဉ်းကပ်ကြပါတယ်။ GSI ကြောင့်တောင်တရုတ်ပင်လယ်အရေးနဲ့မြန်မာအရေးချဉ်းကပ်မှုတွေမှာအာဆီယံကိုအပိုင်ပိုင်းဖြစ်မသွားဖို့သတိပြုရမှာပါ။ဒါအပြင် GSI ဟာအာဏာကန်ဆွဲထားတဲ့အစိုးရတွေရဲ့အကျိုးစီးပွားအတွက်တာမကပဲလူသားတရက်လုံးရဲ့လုံခြုံရေးကိုပါရှေ့ရှုဖို့အရေးကြီးပါတယ
် ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့ VOA ကိုပြပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွဲ့လွှာတွေအကြံပြုလွှာတွေကိုတင်ပြပါဦးမယ်မဟိသနာကျော်ကစူးစီးတင်ပြထားပါတယ
်ဒေရဲကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။မမဆိုရဲသောရရှင်ကနေ့စဉ်တိုင်းလွှင့်ပေးနေတဲ့အဖွဲ့သားတွေအားလုံးအထူးကျေးဇူးတင်ပါတယ်ရှင်နဲ့ဟုတ်ကဲ့ရှင်နေ့စဉ်တိုင်းအားပေးနေတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်ဦးဆိုင်ကမ်ထွန်းဆိုတဲ့သောရရှင်ကတော့မင်္ဂလာညချမ်းမှာပြီးရေအားပေးနာသောရဆင်ပြီးတော့မှပဲအိမ်မယ်ဗျာတဲ့ညီကိုမောင်နှမတွေလည်းအိမ်မယ်လှလှလေးတွေမက်ကြပါစေနော်မဲရီတနာကျော်စတိုင်လေးနဲ့ဟဲဟဲတဲ့ဟုတ်ကဲ့ပါစက်တင်ဘာ1ရက်နေ့တောက်ကြညာချမ်းရေဒီယိုရုပ်သံထုတ်လွှင့်တဲ့ Facebook Post အောက်မှာလာပြောတော့တာဖြစ်ပါလေ။ကျမလည်းအိမ်မက်လာလာမက်ပါစေလို့ဆုတောင်းပေးခြင်းပေမဲ့အစုမတောင်းရဲပါဘူး။ကျမလိုမျိုးမိုင်းထောင်ချီအဝေးတနေရာနေတော့မှအိမ်မက်တွေဆိုးလွန်းလို့ပါ။ဒါပေမဲ့မြန်မာပြည်ကြီးကချစ်တဲ့သောရရှင်နဲ့တညာတာကိုအေးအေးချမ်းချမ်းနဲ့အိတ်ဆက်နိုင်ကြပါစေလို့လိုက်လိုက်လဲလဲဆုတောင်းပေးပါရစေ။နောက်သောရရှင်တယောက်ကတော့ဦးဝင်းကြီးပါ။သူက
မင်္ဂလာပါ VOE မှာသတင်းကြေညာတဲ့အတန်လွန်စွာတိုးတက်နေသောကြောင့်ပြုပြင်ပြင်ဆင်ပေးပါရဲ့မြစ်တိုင်ရက်ခံပါတယ်။နားကြားအာရုံကောင်းမွန်သည်သူဖြစ်ပါတယ်။ကျေးဇူးပါ VOE ဝိုင်းတော်သားများအားလုံးမင်္ဂလာပါခင်ဗျာတဲ့။ဟုတ်ကဲ့မင်္ဂလာပါဦးဝင်းကြီး။အတန်ထုတ်လွှင့်ပေးတာကတော့လေကျမတို့စီမှာရှိတဲ့အတန်အတိုးကျဲချိန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်။ကျမမြန်မာပြည်ရောက်တဲ့အခါထိုင်းကိုရောက်တဲ့အခါဒီလိုတွေမှလည်းနားဆင်တာတော့အတန်ပုံမှန်ပဲကြားရပါတယ်။ဒါမဲ့လေဦးဝင်းကြီးပြောတာလည်းမှန်ပါရဲ့ VOE ကအတန်တိုးတိုးနေရဲ့ဆိုပြီးပြောလာကြတယ်တခြားသူတွေလည်းရှိပါရဲ့ရှင်ဘာကြောင့်လဲလို့ဒါကျမအဲ့ဒါကိုစဉ်းစားလို့မရတာအခုထိပါပဲပြီးတော့ဒီလိုဖြစ်တာကလည်းလက်ကင်ဖုန်းနဲ့နားဆင်ပဲဖြစ်တာပါရေဒီယိုကနေပြီးတော့ဓာတ်ရဖမ်းယူရင်မဖြစ်ပါဘူးဒါကြောင့်မလို့တယ်လီဖုန်းကနေအဲ့ဒီ Facebook ကတက်ဆိုင်တဲ့အတန်အတိုးကျလေးပြန်ပြီးတော့စစ်ကြည့်စီချင်ပါရဲ့ရှင်ဘာလို့လဲဆိုကျမကပြောသူပဲတခြားသူတွေမေးတော့လေဟိုကျမအသိတွေဒီကျမတို့ဝိုင်းတော်သားတွေရောသူတို့ကလည်းတိုးတဲ့လူကိုကျမမကြုံရပါဘူး။ဒါမဲ့လည်းအတန်တိုးတယ်ဆိုပြီးတော့ဆာရေးလာကြတာလည်းမကြာခဏရရှိပါရဲ့။ဒါကြောင့်မို့ကျမကပြောသလို Facebook နဲ့သက်ဆိုင်တဲ့အတန်တိုးချက်ကိုတစ်ချက်ပြန်စစ်ကြည့်ပါနော်။နောက်ပြီးတော့တစ်ချက်လေးပြန်ပြောပါအောင်ရှင်။အခုလိုမျိုးအခက်အခဲကြုံရတာကလည်းကျမတို့ဒီဘက်ကနေတေးချမ်းဖြည့်ရှင်းမပေးနိုင်တော့စိတ်မကောင်းပါဘူးနော်။တစ်ချက်စူးစမ်းကြည့်ပါအောင်အဆင်ပြေပြပါလိမ့်မယ်။ဒါမှမဟုတ်လည်း YouTube ကနေပြီးတော့တစ်ချက်နားထောင်ကြည့်ပါအောင်လို့အကြံပြုချင်ပါတယ်။စာရေးပြီးတော့အခုလိုမျိုးအသိပေးလာတဲ့အတွက်ကျေးဇူးတင်ပါတယ်ပြည်ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုရဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ကတော့မြန်မာနိုင်ငံကလူမျိုးကြီးဝါဒနဲ့ပတ်သက်ပြီးတော့ရေးလာပါတယ
်ဒီနိုင်ငံကိုစစ်တပ်ကချုပ်ကိုက်နေတာကအဓိကလူမျိုးကြီးဝါဒတခုပေါ်ဆောင်ပြီးတွေးခွဲနေတာပါနိုင်ငံသားချင်းချင်းကြမှာတင်းမြတ်မှုရှိနေရင်မတင်းမြတ်အောင်စီးလုံးညီညွတ်မှုရှိနေရင်ပြိုကွဲအောင်လူမျိုးချင်းချင်းတိုင်းသားချင်းချင်းဘာသာရေးအကြောင်းပြသွေးခွဲနေတာပါတာမန်သွေးခွဲလို့မရရင်ဥပဒေအကြောင်းပြဥပဒေရှိတယ်ဆိုပြီးချုပ်ကိုက်နာပါပဲလူဝင်မှုကြီးကြပ်ရေးပိုင်းထောက်ပြရမယ်ဆိုရင်ဗျာမောင်မနဲ့ဦးတော်စာချုပ်တွေမှာလိုလျောက်ဖြည့်ပေးထားတဲ့ဟုတ်တယ်လို့လို့နဲ့နိုင်ငံအတွင်းတိုင်းသားချင်းချင်းဗမာလူမျိုးကြီးဝါဒကိုအညွန်ကိန်းပြထားတာပဲလေတိုင်းရင်းသားတွေမှာလည်းနာမည်ရှိသူ့နံစားတဲ့သူရှိထားတာပါဥပဒေရေးထားတာကပြည်တွင်းတိုင်းရင်းသားပေါင်းစုံလူမျိုးပေါင်းစုံမိတင်းနေထိုင်တဲ့နိုင်ငံမှာအားလုံးတွေအဆင်ပြေအောင်ရေးဆွဲလို့ရပါရင်နဲ့မရေးဘူးလေနောက်တစ်ခုပြောရင်လည်းဗျာလက်ကင်ဖုံးတွေပြည်တွင်းဖုံးအသုံးပြုနေတာလူမျိုးပေါင်းစုံဖြစ်တာသိသိကြီးနေဗျာအရင်မှပုံတင်ထားပြီးတော့ဆင်းကပ်ကိုချက်လက်မားနေတဲ့ဘာလဲလို့ပြန်ကြည့်လိုက်တော့ကိုယ့်နာမည်ရှိမှမောင်မမထည့်ထားလို့တဲ့လူမျိုးကြီးဝါဒဘလောင်ပြန်သုံးထားတယ်ဆိုရင်ကို့နာမည်ကိုအမှန်တမ်းရေးခွင့်မရှိတာကလူမျိုးကြီးဝါဒဆိုတာပြောရင်ညီကုန်းချုပ်ပါလေခင်ဗျလူခွေရင်းနဲ့ခက်ပြိုင်ကဘာမှာဒီအကြောင်းအရာတွေကိုပါဝင်မေးမြန်းပေးပါလို့တောင်းဆိုပါရစေ
ဟုတ်ကဲ့ပါဒီသောရရှင်ကဥတ္တမောင်တန်အစီအစဉ်မှာဆွေးနွေးပေးပါဆိုလို့ဥတ္တမောင်တန်ဆက်အာနာရှင်နဲ့ကျင့်သုံးခဲ့တဲ့မြန်မာလူမျိုးကြီးဝါဒဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကပဲအပိုင်း1နဲ့အပိုင်း2ခွဲခြားပြီးတော့လွှင့်ပေးသွားပါတယ်နော်ဒီ season ကိုပြန်ပြီးတော့နားထောင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ဒီ internet ပေးမ website လိပ်စာဖြစ်တဲ့ bambis.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။ဒါမှမဟုတ်လည်းကျမတို့ရဲ့ဒီ Facebook စာမျက်နှာ Facebook ကတော့ဒီ post အဟောင်းတွေတင်ပြီးသွားရင်အဟောင်းတွေကပြန်ရှာရတာနည်းနည်းလေးခက်တက်ပါတယ်။အဲ့မှာလည်းတင်တော့တင်ထားပေးပါရစေ။ဒါမှမဟုတ်လည်း YouTube စာမျက်နှာမှာလည်းတွားပြီးတော့ကြည့်ရှုနိုင်ပါလိမ့်။ကျမတို့ဒီအစီအစဉ်တွေကိုဒီပထမအပိုင်း1ကိုတော့ကျမတို့ August 13ရက်နေ့ဒုတိယအပိုင်းကိုတော့ August 16ရက်နေ့တုန်းကလွှင့်ပေးသွားတာဖြစ်ပါတယ်ရှင်။ပြန်ပြန်ရှာပြီးနားထောင်ကြည့်ပါနော်။အခုလိုမျိုးစာရေးပြီးအကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။ခုဆက်ပြီးတော့ဒေါ်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်မြန်မာနိုင်ငံဒေတာအနှံကတွေ့ကြုံနေရတဲ့အခြေအနေတွေရင်ဖွင့်စာတွေကိုအသိပေးလာတဲ့စာရီတွေမှာဆိုရင်ကမ်ပိုင်းတီနေဆက်ကနေဆက်ကမြန်မာတရုတ်နေဆက်သွားလာခွင့်လက်မှတ်လုပ်ပေးနေတဲ့အခြေအနေမှန်ကိုသိရအောင်လို့ပါလို့ရေးလာတဲ့ဒေါ်ရရှင်က
ကချင်ပြည်နယ်မြစ်ချနာခိုင်ဝိုင်းမော်မြို့နယ်ကမ်ပိုင်းတီမြို့မြန်မာတရုတ်နေဆက်ကိတ်ကနေမြန်မာတရုတ်နေဆက်ဖြတ်တန်းသွားလာခွင့်လက်မှတ်စာအုပ်အနီတွေကို၄လပိုင်း၁၉ရက်နေ့ကနေစတင်ထုတ်ပေးခဲ့တာမှာလူ 9,000 လောက်စာအုပ်အနီနဲ့တရုတ်နိုင်ငံကိုသွားလို့ရခဲ့ပါတယ်9လပိုင်း10ရက်ကျော်တော့စာအုပ်အနီပေးတာတွေရက်သွားပြီးနောက်တစ်ပတ်ကျတော့သူတို့ကစာအုပ်တအုပ်ကိုတသိန်းခွဲနောက်6လပိုင်းလဲကူးရောတအုပ်ကို9သိန်းအထိဈေးတက်ပြီးပွဲစားတွေနဲ့လုပ်နေရတယ်ကမ်ပိုင်တီမျိုးကိုလာကြတယ်ဆိုတာကလည်းနိုင်ငံအနှံ့ကလာကြတာပါတရုတ်မှာအလုပ်သွားလို့ဖို့ လှုပ်ချိတ်ပေးတဲ့ပွဲစားတွေကိုလည်း9သိန်းကနေ15သိန်းပေးရတာပါအခုတော့စောက်တွေလှုပ်ပေးတာရက်နေပြီးလဝကကိုမေးတော့နောက်ရမယ်ပဲပြောတာအခုဇွန်လအထိမထူပါဘူးတရားဝင်လမ်းကြောင်းကလှုပ်လို့မရတာပါအခုကတရုံမှာအလုပ်သွားလို့မယ်ဆိုပြီးလာတဲ့သူတွေဒီမြို့မှာတောင်တင်းနေပါပြီတဲတဲ့စိတ်ည9000အဲစင်းကြီး1000စားတော့စိတ်ထမင်းတနက် 9000 ဆိုတော့ဒီမှာတလားလောက်စောင့်နေရပြီဆိုအိမ်ပြန်ဖို့လဲငွေကြေးအစင်မပြေကြတော့ပဲဒုက္ခတွေရောက်နေကြပါတယ်စာအုပ်ရဖို့9သိန်းပေးလောက်ရတဲ့သူတွေကိုလဲမြမတရုတ်ချစ်ကြည်ရေဥမင်လှိုင်ကောင်းထိတ်မှရှိတဲ့စစ်တပ်ရဲလူကုံတားထွေအုပ်မိသက်စတဲ့ဌာနဆိုင်ရာဝန်ထမ်းတွေကလူတယောက်ကျပ်1000ခောက်ခံနေပါတယ်အခုလို VOA ကတစင်ပြောရတာကလဲစာအုပ်အနီမလုတ်ပေးဘူးဆိုရင်လဲလုံးဝလုတ်မပေးပါနဲ့လုတ်ပေးမယ်ဆိုရင်လဲအရင်ကလိုတရားဝင်လုတ်ပေးပါလို့ပန်ကြားခြင်းလို့ပါဗျာ
တရားဝင်လုံးဝပေးပေမဲ့လည်းတရားမဝင်လမ်းကြောင်းကနေစာအုပ်တွေလုတ်ပေးပြီးတော့ပတ်စံတောင်းဖို့အခြေအနေဖန်တီးထားပါတယ်လို့ဒီတော်ရရှင်ရေးလာတာပါကဲသက်ဆိုင်ရာပုဂ္ဂိုလ်တွေဒီတစ်ချက်လောက်တော့အခြေအနေကိုစမ်းစစ်သင့်နေပါပြီနော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။သရရှင်ရဲ့အားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတဲ့ကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ရာမီမပေးစာတွေကိုမအေးတန်တော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ဆက်ချင်ပါတယ်ရွေးဤနိုင်ငံကတောက်ရည်တန်အရသာမျိုးမျိုးကိုတောက်နိုင်တဲ့ရေရောင်းတဲ့ဆိုင်လန်ဒန်တရားကြမ်းမြင့်ပေါ်က PK တွေပေါ်မှာဆွဲတဲ့ပကြီးနယူးယောက်မြို့ကဘောင်းမီတူနန်းနန်းလေးပဲဝတ်ပြီးဖြော်ပြပေးနေတဲ့သူပလင်းကောင်းတဲ့ခေါင်းတင်နေတဲ့ Recon Win စကဲစေးစတဲ့ကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူတွေတို့ကတင်ဆက်ထားကြပါတယ
်။အရသောဘောင်းများပြည်တော်စု UAE ဒူဘိုင်းမြို့မှာတောက်ရည်တန့်မျိုးစုံကိုမြေးစမ်းနိုင်တဲ့ရေတန့်ဘားဆိုင်တစ်ခုကိုဖွင့်ထားပါတယ်။ရေတန့်စင်တစ်ခုကိုဖြတ်တန်းတဲ့ရေတွေကို Mineral တတ္တုဓာတ်တွေထိုးသွင်းထားတဲ့ရေတန့်အမျိုးပေါင်းအခု30ရဲ့မတူညီတဲ့အရာတွေကိုမြည်ကြည့်လို့ရအောင် Aqua Water Bar ဆိုင်ကိုဖွင့်ထားတာဖြစ်ပါတယ်။ကမ္ဘာပထမအဦးဆုံးဇိမ်ခံရေတန့်ဘားဆိုင်ဖြစ်ပြီးကိုကြိုက်နှစ်သက်ရာတတ္တုဓာတ်သွင်းရေတန့်ကိုဖန်တီးနိုင်ကြောင်း Aqua Water ရဲ့ညွှန်ကြားရေးမှူး Rora Jabari ကပြောပါတယ်။ရေတန့်စနစ်တစ်ခုတည်းကနေအမျိုးအစားစုံရေတန့်တွေကိုထုတ်နိုင်တဲ့အတွက်ကိုရေဘူးနဲ့ကိုလာဖြည့်လို့ရတာကြောင့်တစ်ခါသုံးပလတ်စတစ်ရေတန့်ဘူးတွေတုံးတာကိုရှော့ချခြင်းအဖြစ်တဘာဝပတ်ဝန်းကျင်ထိခိုက်မှုကိုလည်းရှော့ချနိုင်ကြောင်းသူကပြောပါတယ်တတုဒ္ဒအနည်းဆုံးပါတဲ့တရားထန်ရေတန့်မက်ဂနီဆီယမ်ကယ်ဆီယမ်နဲ့ဆာဖိုက်ပါဝင်မှုများတဲ့ပျက်စီးရေတန့်စသဖြင့်အမျိုးအစားစုံရှိပါတယ်ခင်ဗ
ျဒီနိုင်ငံလန်ဒန်မြို့တော်ကမီလီနီယံတံတားပေါ်မှာပကြီးဆရာဘန်မူဆန်ကတရားချင်းနေဘက်မှာကတ်နေတဲ့သူများတွေဝါပြီးတော့ထွေးထားတဲ့ချူအင်ကပီကေအဟောင်းတွေပေါ်မှာဆေးလိုက်ခြင်းနေပါလေ။နေ့တိုင်းလူတွေလှုပ်ရှားသွားလာနေတဲ့အချိန်ကိုယ့်ရဲ့ခြေပေါ်ဝါအောက်ကပီကေအဟောင်းတွေကိုငုံမကြည့်ပြကြပေမဲ့လေတကယ်ကြီးရဲ့သူအတွက်တော့အင်မတန်သေးငယ်တဲ့ပကြီးကိုတွေ့ရမှာဖြစ်တဲ့ဆိုပြီးအသက်60အရွယ်ပကြီးဆရာဘန်မူဆန်ကပြောပါလေ။ဝါပြီးတော့ထွေးထားတဲ့ပီကေတွေဆိုတော့တစ်ခုနဲ့တစ်ခုပုံစံမတူတာအသေးစားပါ။ ဒါပြင်လူတွေအများကြီးနင်းထားတော့လေတော်တော်ပြားနေပါပြီ။ဒီလိုဆုံးဖြစ်ထားတဲ့အမိုက်အပိုင်းစလေးကိုလှပတဲ့အရာဖြစ်အောင်ဖန်တီးပေးနေတာဖြစ်ပါလေ။ပုံမှန်ဆိုရင်အများပြည်သူသုံးနေရာတွေမှာခွင့်ပြုချက်မရဘဲနဲ့ဆေးချေရင်အဖယ်ခံရလေရှိပေမဲ့လေလန်ဒန်မျိုးတော်ကမီလနီယံတံတားပေါ်ကသူ့ရဲ့ PK အဟောင်းဗီဂျီတီတီလေးတွေယာနေချီကတော့အခုချိန်ထိကတ်တွင်နေကြစေဖြစ်ပါလေရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ရဲ့ထင်ရှားတဲ့ Times Square ရင်မြန်မှာအောက်ခံဘောင်းမီတီတီလေးပဲဝတ်ထားပြီးကောက်ဝံအုပ်ထုံးနဲ့ဘုပ္ပနတ်ရှေဝတ်ပြီးဖျော်ပြနေပါတယ်။သူ့ရဲ့တကယ့်နာမည်အရင်းကတော့Robert Buck ဖြစ်ပြီး The Nickel Cowboy ကိုလုံးဒီဖြော်ပြသူအဖြစ်လူသိများကြပါတယ်။လမ်းသွားလမ်းလာတွေကိုမျက်စပြည့် Guitar TV ဖြော်ပြပေးနေတာအခုဆိုရင်25နှစ်ရှိသွားပြီဖြစ်ပါတယ်။အခုလဲ Times Square ရင်မြန်မှာ Nickel Cowboy အဖြစ်ဖြော်ပြနေတာ25နှစ်ပြည့်အထိမ်းအမှတ်အနေနဲ့ Liberty ရုပ်ထုရဲ့မီးရှူးတိုင်ပုံတူနှစ်ထပ်တိုက်ပေါ်ကနေ Guitar TV ဖြော်ပြခဲ့ပါတယ်။နှစ်20ကျော်ကြာသွားပြီမဲ့ရုပ်ကတိတ်မပြောင်းပဲပေါင်20လောက်တောင်ကြာသွားတယ်လို့သူပရိသတ်ကပြောကြောင်းငငယ်တုန်းကတော့ဗလာတော်တော်တောင်းခဲ့တယ်လို့အတိတ်ကိုပြန်သတိရရင် Times Square ရင်ပြင်ကနိခက်ကောင်းပွင့်ကပြောပါတယ်ခင်ဗျာ
မဲကန်ပြည်အောင်စုအိုဟာယိုပြည်နယ်မှာပလီနေကိုခေါင်းတည်နေတဲ့ရက်ကွန်ဝဝန်တကောင်ကိုရဲကကူညီပေးလိုက်တဲ့ဗီဒီယိုရုပ်သံဖိုင်ထွက်ပေါ်လာပါတယ်။ခေါင်းကပလီနေမှာဆွတ်နေလို့ကြောင်းလန့်ပြီးတော့ပတ်ပြေးနေတဲ့ရက်ကွန်ဝဝန်တကောင်ကိုရဲရာချီကဒက်စီဆန်တစ်ခုမှတွေ့ခဲ့ပြီးတဲ့နောက်သူလွတ်အောင်လို့မင်းကူညီပေးခဲ့ရတဲ့ဗီဒီယိုဖိုင်ကိုဒီရဲရာရှိရဲ့ကိုမှတက်ထားတဲ့ကင်မရာဘော်ဒီကင်မရာရိုက်ကူးထားတာပါ။ပြည်သူတွေရဲ့ခက်ခဲတွေကိုအကြိမ်များစွာကူညီပူးခဲ့ပေမဲ့လည်းမကြုံဆုံဖို့ခုမှပဲ Raccoon ဝက်ဝံကိုကူညီပေးလိုက်ရတာဖြစ်တဲ့အကြောင်း Perkins မြို့နယ်ရဲတပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်ရှင
်။ထူးခြားစပြတရင်လေးတွေကိုကိုကျန်ဝင်းအောင်နဲ့မာအီတန့်စင်တို့တင်ပြခဲ့ကြတာပါ။အခုတော့တရင်ချင်းချုပ်ကိုကိုသားညူကပြောပြပါအောင်မယ်။
ထိုင်းနိုင်ငံမျိုးဖြစ်တဲ့ကင်ဘီနယ်မြောက်ရီမျိုးကခံအုပ်ချုပ်မှုရုံးနဲ့ရဲစခန်းတစ်ခုလိုမှာအဝေးထင်း drone နဲ့ပုံကျဲတက်ခိုက်ခါလို့ခံအုပ်ချုပ်မှုနဲ့ဒုတိယဗိုလ်မှူးရေးဆင့်ယာယီတိုင်မှုလို့ပါဝင်လူတဒါဇင်ကျော်ထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသတွင်းသတင်းတွေရသိရပါတယ်။သေဆုံးသူ3ထက်မနည်းချက်ချင်းရှိခဲ့ပြီးတော့သေဆုံးသူတွေထဲမှာခံအုပ်ချုပ်မှုနဲ့ထွေးဝန်ထမ်းတချို့လည်းပါဝင်တယ်လို့ပြောပါတယ်။နောက်ဆုံးကျွန်တော်တို့ရရှိထားတဲ့သတင်းအရဆိုရင်တော့တိုင်မှုလဲဒီဒဏ်ရာနယ်ပဲသေဆုံးသွားတယ်လို့သိရပါတယ်။ဒါပေမဲ့သေဆုံးမှုအတိအကျကိုတော့တိကျအတည်ပြုဖို့ခက်နေပါသေးရဲ့။စက်တင်ဘာလ3ရက်နေ့ညနေ6နာရီကျော်မှာမြောက်ဝတီရဲစခန်းညပိုင်း9နာရီကျော်မှာခရိုင်ထွေးဦးရုံးတွေတိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ထိခိုက်သူတွေထဲမှာစစ်တပ်ပိုင်းရာရှိတချို့အပြင်ရဲရဲတွေလည်းပါဝင်တယ်လို့ဒေသခံတူကဗီဒီယိုကိုပြောပါတယ်။အခုလိုတိုက်ခိုက်ခံရပြီးနောက်တော့မြောက်ရီမျိုးတွင်းနေကြာဆောင်တပ်တွေနဲ့စစ်တပ်လုံခြုံရေးတပ်တွေနေရာယူလှုပ်ရှားခဲ့ကြတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းမှုကြိုးစားပြီးမှဆက်သွယ်လို့မရသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။လာမယ့်သတင်းပတ်ထဲမှာအင်ဒိုနီးရှားမှာလုံမဲ့အာဆီယံထိပ်သီးနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်တက်ရောက်ဖို့ရှိပြီးတော့အစည်းအဝေးတွေတွင်မှာတော့အဓိကဆွေးနွေးလာနိုင်မယ့်အကြောင်းအရာတွေမှာယူကရိန်းစစ်တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့အငင်းပွားမှုတွေနဲ့အတူမြန်မာနိုင်ငံရဲ့ကိစ္စလည်းပါဝင်လာဖို့ရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရဘူးကနန်းအောင်ဖြစ်ပြီးအသက်ဖန်အင်ဂျင်နီယာတွေကတော့ဇူဘဲအယ်တယက်နဲ့ဇက်ဒက်အဗ်ဒူရမန်တို့ဖြစ်ကြပါတယ်။ VOA အမေရိကန်ရဲ့တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုက်ဒိုမီတာ24.50 52နဲ့လိုက်လမီတာ190ပြည့် VOA နဲ့ဝက်ဘ်ဆိုက်စာမျက်နှာတွေကနေလွှင့်ထုတ်ခဲ့တာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအဘေးအန္တရာယ်ကိုကြမ်းမှရှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်တမောင်သန်းပ
This program has come to you from the Voice of America, Washington.